Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOE American အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်ဇွန်လ22ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 2540 50 dB ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမသင်္ကီထိုက်ပါရှင်ဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်။ဒီကနေ့အစီအစဉ်မှာမြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီး
တော့အပြည့်ရမယ်ပေါ့နော်ဒီစစ်ဘေးရှောင်ပြီးဒီကနေ့သူ့အတွက်ကိုဒီရေးပြောလောက်ခါတော့
ချင်းပြည်နယ်မင်းတပ်ကတိတ်ရှောင်လေးရသူတွေဌာနေပြန်နိုင်ရေးဒေသခံလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ကောင်စီဆွေးနွေးနေကြတဲ့အခြေအနေကိုသတင်းတွေအပြီးနားဆင်ကြရပါမယ်ဒီနောက်မှာတော့မြန်မာအရေးဆွေးနွေးခန်းပြည်တွင်းသတင်းသုံးသပ်ချက်တရင်တွေတဲ့ကသုတအပတ်စဉ်ကဏ္ဍတွေနဲ့အတူအဖေများနေထူးစီစဉ်မြမပြီကပေးစာကဏ္ဍကိုလည်းနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်တရင်တွေကိုမတ်အင်ဂျင်နိုင်တဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါအောင်ရှင
်ရုရှားနိုင်ငံမှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်ဖို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတနင်္ဂနွေနေ့ကမြန်မာနိုင်ငံကနေထွက်ခွာသွားပြီဖြစ်ပါတယ်။စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အတွက်ရုရှားခီးစင်ဟာဖေဖော်ဝါရီလ10ရက်နေ့ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ပြပခီးစင်ဖြစ်ပါတယ်။စစ်တပ်ပိုင်မြောက်ရီရုတ်တံကနေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားခီးစင်ကိုမနေ့ကအခုလိုကြေညာသွားပါတယ
်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌကမ်မရော့ကာဂွေရီဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရုရှားဖက်ဒရေးရှင်းနိုင်ငံကာဂွေရီဝင်စီအာမီဂျန်ရဲ့စာရင်းကူစုဖစ်ရှ်ကိုပဲရှိုက်ကူရဲ့ဖိတ်ကြားချက်ရုရှားဖက်ဒရေးရှင်းနိုင်ငံမှာကျင်းပပြုလုပ်မယ်ကိုယ်ချိန်မြောက်နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံ Moscow Conference on International Security 2021 MCIS 2021ကိုတက်ရောက်ရန်အတွက်ဒီကနေ့မနက်အမျိုးမျိုးဆိုင်ရာမြန်မာလေကြောင်းအမေမှာအထူးလေရင်ဖြင့်နေပြည်တော်တက်မတော်လေးစိတ်မှထွက်ခွာပါရင်
ရုရှားကအင်ရှင်ဖြစ်လက်ခံကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုဇွန်လ22ရက်နေ့ကနေ24ရက်နေ့အထိပြုလုပ်မှာဖြစ်ပါတယ်။တောက်ချာနေ့ကပြုလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးရဲ့မြမအရေးဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံကိုလက်နက်တွေစီးဝင်မှုတားဆီးရေးကိုတောင်းဆိုထားပြီးနိုဝင်ဘာလရွေးကောက်ပွဲရလဒ်ကိုလေးစားဖို့နဲ့ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့မြန်မာစစ်တပ်ကိုတိုက်တွန်းထားပါတယ်ရှင်။ဖေဖော်ဝါရီလ1ရက်အာနာသိမ်းခဲ့တဲ့နောက်ပိုင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးစားနပ်ရိက္ခာပြတ်လတ်မှုဒဏ်ခံနေရတဲ့ဒုက္ခသည်တွေအတွက်အကူအညီတွေပေးခွင့်ပြုဖို့မြန်မာစစ်ကောင်းဆောင်တွေကိုပုံရဟန်းမင်းကြီးဖရန်စစ်ကတနင်္ဂနွေနေ့ကမေတ္တာရက်ခံလိုက်ပါတယ်စိန့်ပီတာယဉ်ပြင်မှာရှိတဲ့ဝတ်ပြုဆူတောင်းလာသူတွေကိုတနင်္ဂနွေနေ့ကပုံရဟန်းမင်းကြီးဖရန်စစ်ကကောင်းချီးပေးရမှာမြန်မာနိုင်ငံကကက်သလစ်ဂိုင်းချုပ်ဖုံးတော်ကြီးတွေနဲ့တသားတည်းရှိနေကြောင်းအခုလိုမိန့်ကြားခဲ့ပါတယ်
Unisco la mia voce a quella dei vescovi del Myanmar.
ဒီကနေ့တရင်ဘက်ကကဘာကိုမေတ္တာရက်ခံခဲ့တဲ့မြန်မာဂိုင်းအုပ်ဖုံးတော်ကြီးတွေရဲ့အတန်ကိုကျွန်ုပ်ထပ်မံပြောကြားပါမယ်။လူပေါင်းထောင်နဲ့ချီအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးငတ်မို့ခေါင်းပါမှုကြောင့်တေဆုံးကြရတဲ့စိတ်နှလုံးကြေကွဲပွေဖြစ်တွေကိုကဘာကအာယုံဆိုင်လာဖို့သူတို့ကမေတ္တာရက်ခံပြောကြားထားတာပါလို့ပုံရဟန်းမင်းကြီးကမိန့်ကြားသွားတာပါ။မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့လေပုံရဟန်းမင်းကြီးကမြန်မာစစ်ကောင်းဆောင်တွေကိုကြိမ်ဖန်များစွာမေတ္တာရက်ခံထားပြီးဖြစ်ပါတယ်။ပုံရဟန်းမင်းကြီးဖရန်စစ်ထောက်ခံတဲ့မြန်မာဂိုင်းအုပ်ဖုံးတော်ကြီးတွေရဲ့စစ်ကောင်စီကိုမေတ္တာရက်ခံပန်ကြားတဲ့စာမှာတော့အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေခွင့်ပြုဖို့ခရီးရန်ဖျားရှိခိုးကျောင်းတွေဇေဒီပထိုးနဲ့ဘုံကြီးကျောင်းတွေဗလီကျောင်းတွေဖျားကျောင်းတွေစာတင်ကျောင်းတွေနဲ့စေယုံတွေအဆရှိတဲ့အန်ဒီအမပြုတ်ဖို့တတ်မှတ်ထားတဲ့နေရာတွေကိုမြန်မာစစ်တပ်အနေနဲ့ရိုသေလေးစားဖို့စတဲ့အချက်တွေပါဝင်ပါတယ်။2020ပြည်နှစ်ကကဘာတဝမ်းစစ်ပွဲတွေအကြမ်းဖက်ပဋိပက္ခတွေလူခွင့်ရေးချိုးဖောက်မှုတွေရဲ့အကျိုးရလဒ်တွေအဖြစ်ဒုက္ခသည်ဥယျာဉ်စုစုပေါင်း 82.4 သန်းအထိမကြုံစဘူးအောင်တိုးပွားလာခဲ့ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတဲကအိမ်နီးချင်းနိုင်ငံအသီးသီးမှခိုလုံနေကြတဲ့ဒုက္ခသည်ပေါင်းတန်း20ကျော်ရှိနေတဲ့အထက်900ခန့်လုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဖြစ်တယ်လို့ကမ္ဘာဒုက္ခသည်များနေဖြစ်တဲ့ဇွန်လ20ရက်နေ့ကထုတ်ပြန်တဲ့ UNHCR ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ အဲ့ဒီကြေညာချက်မှာကမ္ဘာကပေးရောဂါ COVID-19 ကူးစက်ပြန့်နှံ့မှုတွေကြားရကရိုဟင်ဂျာဒုက္ခသည်တွေရဲ့ခန္ဓာရည်ရှုမှုကိုအတိအမှတ်ပြုကြောင်းဖော်ပြထားပါတယ်။ပုံမှန်အခြေအနေမှာဒုက္ခသည်တွေဟာစိန်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့အထက်ဒီကနေ့နှစ်မှာဆိုရင်ပညာရေးကျန်းမာရေးစတဲ့အခြေခံစောင့်ရှောက်မှုတွေအပါအဝင် COVID-19 ကာကွယ်ဆေးကိစ္စတွေမှာမကြုံစဘူးအတားအဆီးသစ်တွေနဲ့ကြုံတွေ့ခဲ့ကြရတယ်လို့ဆိုပါတယ်။ကယောဂါကူးစက်မှုစတင်ကတည်းက Cox's Bazar မှာရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်လူမျိုးတွေနဲ့အတူစေဝါကုသမှုပေးဖို့တည်ဆောက်ထားတဲ့ COVID-19 အစအုံတွေမှာကုသပေးခဲ့ကြောင်းလဲ UNHCR ကပြောပါတယ်။2021ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကိုမြန်မာသတင်းသမားဦးအေးချမ်းနိုင်အားချင်းမြင့်ဂုဏ်ပြုလိုက်ကြောင်းနယူးယောက်ခြေဆိုင်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကထုတ်ပြန်ကြေညာခဲ့ပါတယ်။ဦးအေးချမ်းနိုင်ဟာဒီမိုကရက်တစ်မြန်မာအသံ DVB ကိုပူးတွဲတည်ထောင်သူတဦးဖြစ်ပြီးလက်ရှိ Editor ချုပ်နဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်ပါတယ်။ DVB ဟာမြန်မာနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်းတစ်ခုဖြစ်ကြောင်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဦးအေးချမ်းနိုင်ဟာနော်ဝေးနိုင်ငံ Oslo မှာ1992ခုနှစ်က DVB စတင်ထူထောင်ရာမှာအဓိကကဏ္ဍကနေပါဝင်ခဲ့သူလည်းဖြစ်ပါတယ်။လိုင်းတိုရေဒီယိုနဲ့ထုတ်လွှင့်တဲ့ DVB သတင်းဌာနဟာတိဘအခြေဆိုင်သတင်းမီဒီယာလှုပ်ရှားမှုမှာရှေ့ဆောင်ဥရွက်လုပ်ခဲ့တဲ့အကြောင်းလဲ CPJ ရဲ့ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့ဒီအချိန်ကစစ်တပ်အုပ်ချုပ်နေတဲ့မြန်မာနိုင်ငံတွင်းမှာထုတ်ဝေလို့မဖြစ်နိုင်တဲ့သတင်းတွေကိုမြေအောက်သတင်းသမားတွေကတဆင့်ပေးပို့ချက်တွေကို DVB ကစူးစီးတင်ပြခဲ့တာဖြစ်ပါတယ်။2012ခုနှစ်မှာပြပအခြေဆိုင်မီဒီယာတွေမြန်မာနိုင်ငံနဲ့ပြန်အခြေချဖို့စ조사မှုမှာလဲဥယေချက်နိုင်ကဥဆောင်ခဲ့တာဖြစ်ကြောင်းနဲ့အဲ့ဒီအချိန်ကစပြီး DVB မြေအောင်သတင်းထောက်တွေရဲ့ကွန်ရက်ဟာပြည်ရင်းမှာတရားဝင်လှုပ်ဆောင်ခွင့်ရရှိခဲ့တာဖြစ်ကြောင်းလဲ CPJ ကပြောပါတယ်2021ခုနှစ် February လဆင်အာနာတင်ခဲ့တဲ့နောက်ပိုင်းသတင်းသမားတွေကိုဖိနှိပ်မှုတွေပြန်တွေ့လာရပြီးထုတ်ဝေခွင့်တားမြစ်ခံရတဲ့သတင်းတွေထဲမှာ DVB သတင်းဌာနလည်းပါဝင်ပါတယ်ရှင်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်တင်းနယ်လာနေမနက်ခင် VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်နိုင်ငံတကာအီရန်နျူကလ িয়ার သဘောတူစာချုပ်မှာအမေရိကန်ပြန်လည်ပါဝင်လာဖို့ဆိုရင်အီရန်ရွေးကောက်ပွဲမှာသဘောထားတင်းမာသူအီဘရာဟင်ရိုင်စီသမရအဖြစ်အနံ့ရသွားတဲ့အပြောင်းလဲကိုထပ်မတွက်ပဲအီရန်ရဲ့ထိဆုံးကောင်းဆောင်အယာတိုလာအာလီခါမေနီရဲ့ဆုံးဖြတ်ချက်တွေအပေါ်မှာသာမူတည်လိမ့်မယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကတင်းငွေတွေကပြောကြားလိုက်ပါတယ်
Can arrive at an outcome that puts their nuclear program in a box and in that regard whether the president is person A or person B is less relevant than whether their entire system is prepared to make
ဤနိုင်ငံတွင် nuclear လက်နက်ထုတ်လုပ်မဲ့အရေးကိုလက်လျှော့သွားဖို့တောင်းဝန်ခံအတည်ပြုမဲ့ကိစ္စမှာတော့အီရန်သမ္မတဘယ်သူဖြစ်လာတယ်လဲဆိုတဲ့အချက်ကအရေးမကြီးဘူးလို့ American ရုပ်သံ ABC ရဲ့ This Week အစီအစဉ်မေးမြန်းခန်းမှာဆူလီဗန်ကအဲ့ဒီလိုပြောကြားသွားတာပါလာမယ့်သတင်း6ပတ်အတွင်းသဘောထားပိုပျော်ပြောင်းတဲ့အီရန်သမ္မတဟာဆန်ရူဟာနီရဲ့နေရာကိုသမ္မတရန်စီကအစာထိုးတာဝန်ယူမှာဖြစ်ပါတယ်2015အီရန်နျူကလ িয়ার စာချုပ်မှာပြန်လည်လက်တွဲလုပ်သွားနိုင်ဖို့အမေရိကန်ပြည်ထောင်စုကကမ္ဘာအင်အားကြီး9နိုင်ငံနဲ့အတူစ조사ညှိနှိုင်းနေပါတယ်သမ္မတဟောင်းထရန့်လက်ထက်2018မှာအဲ့ဒီစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ပေါ်စီးပွားရေးတန်ခိုးမှုအကြီးအကျယ်လှုပ်ထားတာကိုပြန်လည်ဖြေလျှော့ပေးဖို့အီရန်ကလိုလားနေပါတယ်အီရန်နဲ့နျူကလ িয়ার သဘောတူညီချက်ပြန်ရဖို့စီစဉ်ညှိနှိုင်းတဲ့အဖွဲ့အစည်းအဝေးတွေတင်းငွေတွေနေမှာဩစတြီးယားနိုင်ငံဗီယက်နာမြို့မှာကျင်းပမှာဖြစ်ကြောင်း EU ဥရောပသမဂ္ဂကစနေနေ့ကပြောကြားခဲ့ပေမဲ့အီရန်နဲ့တခြား6နိုင်ငံကိုယ်စားလှယ်တွေဟာတနင်္ဂနွေနေ့မှာတော့ဆွေးနွေးပွဲကိုရွှေ့ဆိုင်းလိုက်ကြပါတယ်။အာဖဂန်နစ္စတန်သမ္မတအက်ရှရက်ဂါနီနဲ့အာဖဂန်ငြိမ်းချမ်းရေးဆွေးနွေးမှုအဖွဲ့ခေါင်းဆောင်အဗ်ဒူလာအဗ်ဒူလာတို့ဟာလာမယ့်တောက်ကြနေ့ကျရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဗျူတော်မှာတွေ့ဆုံမှုရှိပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်ကနေပြန်လည်ရုတ်သိမ်းနေချိန်မှာပဲအာဖဂန်ခေါင်းဆောင်တွေရဲ့ခီးစဉ်ထွက်ပေါ်လာတာပါ။အာဖဂန်နစ္စတန်ကိုဝင်ရောက်တိုက်ခိုက်မှုဖြစ်လာစေတဲ့ကမ္ဘာကျော်စက်တင်ဘာ 9/11 တိုက်ခိုက်ရမှုအနည်း20ပြည့်နှစ်ကိုနောက်ဆုံးထားပြီးအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အားလုံးအပြည့်အစုံပြန်လည်ရုပ်သိမ်းဖို့သမ္မတဂျိုးဘိုင်ဒန်ကအမိန့်ထူထားပါတယ်။အမေရိကန်ကဆင်နွှဲနေတဲ့အရှိအကျဆုံးဒီစစ်ပွဲမှာနောက်ထပ်အောင်မြင်နိုင်စရာအကြောင်းမရှိဘူးလို့သူယုံကြည်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အာဖဂန်သမ္မတဂါနီနဲ့ဒ ဒေါက်တာအဗ်ဒူလာအဗ်ဒူလာတို့တွေ့ဆုံမှုအတွင်းအမေရိကန်နဲ့အာဖဂန်ကြားခံမြဲတဲ့ပူးပေါင်းဆောင်ရွက်မှုတွေဆက်ရှိသွားရေးကိုအလေးထားဆွေးနွေးမဲ့သဘောရှိတယ်လို့အင်မြူရောပြောခွင့်ရအမျိုးသမီးဂျန်ဆာကီရဲ့တင်းငွေနေထုတ်ပြန်ချက်မှာဖော်ပြပါတယ်။အာဖဂန်ကနေအမေရိကန်တပ်တွေဆုတ်ခွာနေချိန်မှာပဲတာလီဘန်တွေကအာဖဂန်အစိုးရတပ်တွေကိုနေ့စဉ်နဲ့အမျှတိုက်ခိုက်မှုပိုလုပ်လာပြီးနယ်မြေဒေသ40ကိုသိမ်းပိုက်ခဲ့ပြီဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာ။ကမ္ဘာလူမှုအတိုင်းဝိုင်းကယုံကြည်လက်ခံလာအောင်ကြိုးပမ်းတဲ့အနေနဲ့စစ်မှန်တဲ့အစ္စလာမစ်စနစ်ကိုကျဉ်သုံးသွားမှာဖြစ်ပြီးဒီစနစ်အရအာဖဂန်နစ္စတန်ရဲ့ပဋိပက္ခအလွန်ကာလမှာအမျိုးသမီးတွေယုံကြည်မှုအပြင်းနဲ့အလုလုခွင့်ပညာသင်ကြားခွင့်ရရှိကြမှာဖြစ်ကြောင်းတာလီဘန်တွေကတင်းငွေနေနေမှာကြေညာလိုက်ပါတယ်။သတင်းဌာနတွေကိုဖြန့်ဝေတဲ့တာလီဘန်အဖွဲ့နိုင်ငံခြားရေးဒုအကြီးအကဲမူလာဂန်နီဘာရာဒါရဲ့ကြေညာချက်ထဲမှာတော့အာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးညှိနှိုင်းလိုက်လျောနိုင်မဲ့အာမခံချက်တချို့ကိုအခုလိုထုတ်ပြန်လိုက်တာပါ။ညဉ့်ညံ့ရေးအတွက်အမေရိကန်ရဲ့ဂျာဝင်စစ်စမ်းမှုနှီးကွေးနေချိန်မှာပဲအာဖဂန်အစိုးရတပ်တွေနဲ့တာလီဘန်တွေကြားတိုက်ခိုက်မှုတွေကလည်းမကြုံစဘူးတိုးလာနေချိန်မှာတာလီဘန်တွေဘက်ကအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။အာဖဂန်မှာမိန်းကလေးငယ်တွေအကြောင်းတက်ခွင့်တားမြစ်တာဆွေမျိုးမိသားစုအမျိုးသားတွေမပါဘဲအမျိုးသမီးတွေအပြင်သွားလာခွင့်မရှိဘူးဆိုတဲ့တင်းကျပ်လွန်းတဲ့အစ္စလာမ်ဥပဒေကို1992လွန်ကာလတွေကဆလို့တာလီဘန်တွေကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါလေခင်ဗျာ။ထိုင်းနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးစမ်းသပ်ကာလအဆင့်တစ်ခုနဲ့တစ်ခုကြားသတင်း16ပတ်ကနေ10ပတ်ဒါမှမဟုတ်12ပတ်အထိရှော့ချလိုက်တယ်လို့အကြီးအကဲကျမကြီးအရာရှိတူကတောက်ကြနေကပြောပါတယ်။ Thai CN Bioscience နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲပြီးပြည်တွင်းကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်ဖို့စမ်းသပ်နေတာပါ။ဥရောပဆေးပညာဆိုင်ရာအေဂျင်စီကကာကွယ်ဆေးစမ်းသပ်ကာလအဆင့်တစ်ခုနဲ့တစ်ခုကြား12ပတ်သတ်မှတ်ထားပေမဲ့အစောပိုင်းတုန်းကထိုင်းနိုင်ငံကပိုပြီးစမ်းသပ်မှုတွေလုပ်နိုင်အောင်အဆင့်တစ်ခုနဲ့တစ်ခုကြားကာလသတင်း16ပတ်သတ်မှတ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာအများပြည်သူကိုကိုဗစ် -19 ကာကွယ်ဆေးရိုးအစီအစဉ်တွေပြီးခဲ့တဲ့အပတ်ကစတင်ခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကနေအခုထိဆိုရင်စုစုပေါင်း 9.2 တန်းကိုကာကွယ်ဆေးထိုးပေးခဲ့ပြီဖြစ်ပါတယ်။AstraZeneca ကုမ္ပဏီကနေကာကွယ်ဆေး63တန်းမှာယူထားပြီးဇူလိုင်လကစလို့အပတ်စဉ်10တန်းရဖို့ရှိတယ်လို့ထိုင်းကျန်းမာရေးဝန်ကြီးကပြောပါတယ်ခင်ဗျာ
။တင်းနေမှာနေမနဲ့ခင်ထိတ်တန်းရောက်သတင်းတွေကိုမှတ်ရင်ချင်းနိုင်တဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတပုတ်ကိုတင်ပြပေးပါမယ်ရှင်။စစ်ပေးရှောင်တောင်းနေချီရှိတဲ့မင်းတက်ဒေတာမှာသတင်းနှစ်ပတ်ကြာအပြည့်ရက်ထားဖို့စစ်ကောင်စီနဲ့မင်းတက် CDF တပ်ဖွဲ့တို့ကြားဆွေးနွေးခဲ့တယ်လို့ CDF ကတာဝန်ရှိသူတို့ကပြောပါတယ်။နေအိမ်ပြန်ချသူတွေကိုဖမ်းဆီးတာတွေရှိတယ်ဆိုတဲ့သတင်းတွေကြောင့်စစ်ပေးရှောင်တွေအိမ်မပြန်ရဲဖြစ်နေကြတာပါ။မင်းတက်ကနောက်ဆုံးချိန်နည်းနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုပြောပြပေးပါမယ်ရှင်။စစ်ကောင်စီတပ်တွေနဲ့မင်းတက် CDF တို့တိုက်ပွဲတွေအပြင်းထန်ဖြစ်ပြီးတဲ့နောက်ပိုင်းတော်ရီတောင်းနေတဲ့ထွက်ပြေးပုန်းရှောင်နေရတဲ့ဒေသခံဒုက္ခသည်တွေနေအိမ်ပြန်နိုင်ရေးဇွန်လ20ရက်နေ့ကနေဇူလိုင်4ရက်အထိအပြည့်ရဖို့စစ်ကောင်စီနဲ့ဆွေးနွေးခဲ့ကြောင်းမင်းတပ် CDF တပ်ဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ်
။တော့အပြည့်ရမယ်ပေါ့နော်။ဒီစစ်ပေးရှောင်ဒီအိမ်ပြန်နိုင်သူ့အတွက်ကိုဒီလိုပြောလောက်ထားတာပေါ့။အဓိကတော့ဒုက္ခသည်တွေဒီမင်းတပ်ဖက်ကဆိုရင်တော့တမျိုးလုံးတရွာလုံးမိသားကစစ်ပေးရှောင်ဖြစ်သွားတော့လေအဲဒါကြီးရဲ့အခက်ခဲကိုသူတို့အင်ပြန်လုရတဲ့အချိန်ကိုဖန်တီးတဲ့သဘောဖြစ်တယ်အကြီးကတော့စစ်တပ်ကသူမိတဲ့6လလောက်ပြင်သူတို့ရဲ့တဲ့အသေးစားကျွန်တော်ယူထားတဲ့ automatic AK-47 တမျက်တင်လဲလောက်ပေါ့နော်အဲဒါလေးကြီးပြန်အပ်ပါပြန်အပ်ပြီးတော့အလိုပြန်ခိုင်းလို့ရမယ်ပေါ့နော်ဒီလေကျွန်တော်လေးတက်ဆောင်ဝင်ဆူရပုံစံလေးဒီတော့တော့ထားတာရှိတယ်
။အခုလိုအပြည့်ရဲ့ရေဆွေးနွေးပြီးဒုက္ခသည်တွေနေရပြန်နိုင်ရေလုပ်နေပြီမဲ့လဲစစ်ပေးရှောင်နေအနေနဲ့နေရပြန်နိုင်ဖို့မလွယ်ကူသေးပဲအခြေအနေစောင့်ကြည့်နေရတယ်လို့လဲမင်းတပ်ဒုက္ခသည်စခန်းစီမံခန့်ခွဲမှုအဓိကကော်မတီကတာဝန်ရှိသူတို့ကပြောပါတယ်
။ဟိုမင်းတပ်ပြည်သူတွေအနေနဲ့ကမင်းတပ်ပြန်ဖို့ဆိုတာကဟိုထင်တယ်လို့တော့မလွယ်တော့သေးဘူးအခြေအနေကလေ။ဟိုဘာလို့လဲဆိုတော့ဒီအခုကဟိုစတာစားနဲ့ပြစ်ခတ်ရဆဲပြီးဟိုပြန်နေဆိုရင်လည်း CDS နဲ့အတကြိမ်ကြိမ်ကြတိုက်ပွဲအထက်ဖြစ်လာတိုင်းသိတာပဲပေါ့နော်အဲ့လိုမျိုးဆိုတော့ဟိုကျွန်တော်တို့ဖြစ်တယ်လို့ဒီလောက်ဆိုတော့ဟိုဒီသူတွေအနေနဲ့လုံးဆိုဆစ်ချွတ် စစ်ချစွာပြန်ရတဲ့အနေအထားမျိုးတော့မရှိသေးဘူးလို့ထင်နေတယ်ခင်ဗျာ။ဘယ်လောက်အနေထားအတိုင်းကြတိခွင့်ပြုကြမယ်ဘယ်လောက်ဒီသွားလာလို့ရမယ်ဆိုတာကျွန်တော်တို့တိတိကျကျမသိရသေးဘူးကျွန်တော်တို့ဘက်ကဆိုတော့အစောပိုင်းကာလတုန်းကတော့တချို့ပြန်တယ်မင်းတက်ပြန်သွားတယ်ဒါပေမဲ့ဆက်တွင်မရတဲ့လူတွေရှိတယ်ဗျ။ဆိုတော့ဟိုဘာတွေဖြစ်သွားလဲဆိုတာတော့ကျွန်တော်လည်းမသိဘူးပေါ့နော်။အဲတချို့ကလည်းအလိုစကားစပါကပါစီဖိတ်နေတာမျိုးကိုလည်းမမြင်တွေ့ရတယ်လို့ပြောတယ်။ဒါတော့ဒါကအစောပိုင်းကာလတုန်းကအခုအနေထားမှာတပိုးတူမျိုးဆက်ပြီးရင်တော့ကျွန်တော်ထပ်ပြီးစောင့်ကြည့်မှာပဲအထူးကြည့်ရမယ်ဒီပါလေ
။မင်းတပ်မျိုးကိုမေလ23ရက်ကဆဲုပ်ချုပ်ရဲ့အမိန့်ချေညာပြီးနောက်ပိုင်းမှာလဲမင်းတပ် CDF နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပြီးစစ်ကောင်စီဘက်ကလေကြောင်းအုံပြူတိုက်ခိုက်တာကြောင့်မင်းတပ်မျိုးမှနေထိုင်သူတွေစစ်ရှောင်နေကြရတာဖြစ်ပါတယ်။မင်းတပ်ဒေသတစ်ဝိုက်မှာစစ်ဘေးဒုက္ခတွေတောင်းကျော်ရှိပြီးအစားအသောက်နဲ့ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကူတာခွင့်မရလို့အသက်9လအရွယ်ကလေးတဦးနဲ့အသက်ကြီးအဖိုးအဖွား2ဦးတေဆုံးခဲ့ရပါတယ်။အခုလိုတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဆေးဘေးဒုက္ခသည်တွေပေါ်မလာအောင်အချင်းချင်းပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့ဇွန်လ20ရက်မှာကြေညာတဲ့ကမ္ဘာဒုက္ခသည်များနေ့မှာမင်းတပ်ဒုက္ခသည်စခန်းစီမံခန့်ခွဲမှု main ကော်မတီကတိုက်တွန်းပါတယ
်ဒီစခန်းဒုက္ခသည်များနေ့ဆိုတော့ပေါ့နော်ဟိုကျွန်တော်မြန်မာနိုင်ငံမှာနေရတာတော့ဟိုတမျိုးနဲ့ခံကောင်းတယ်ခံကောင်းတဲ့အပိုင်းကတော့ကျွန်တော်တို့စီရင်စီကနာရန်ကိုထက်ပန်ကြတယ်အဲ့တော့နိုင်ငံသားတိုင်းတိုင်းပေါင်းများတယ်ဒါပေမဲ့တစ်ဖက်မှာလည်းဒီဒီဂျန်စစ်ပြည်အများများတယ်ပေါ့နော်ဒီအရင်တော့ကတော့ကျွန်တော်တို့ကလည်းဒီဂျန်စစ်ပြည်ဆိုပေမဲ့ကျွန်တော်ချင်းပြည်ညာအိချန်ခဲတဲ့အတွက်ဟိုနှစ်ဖူးတွေ့တူမကြုံဘူးတကယ်ကြုံဘူးလာတဲ့အနေအထားမျိုးမှာတကယ်ကိုချင်းစာမိတယ်အချက်ခဲနဲ့ထပ်ထပ်ပြေးနေရတဲ့နေရာတွေရယ်မိုးထဲလေထဲမှာတဲထိုးပြီးရတဲ့အနေအထားမျိုးတွေတကယ်ကိုကျုံတွေ့လာရတဲ့အခါမှာစစ်ပီရှောင်ရဲ့ဒုက္ခကတကယ်ကိုမသိဘူးပေါ့နော်ဆိုတော့အလားတူပဲဒီကျွန်တော်နိုင်ငံမှာရှိတဲ့နိုင်ငံသူနိုင်ငံသားတရားလုံးကိုလည်းတက်တင်စီခြင်းနဲ့အာတကဘာလုံးမှာရှိတဲ့လူတွေကိုလည်းကျွန်တော်ကဟိုတရားနဲ့ရောက်ဝင်စီခြင်းတာကပေါ့နော်ဒီလိုအနေထားမျိုးတွေဖြစ်မလာအောင်အတက်တန်ဆုံးကြိုတင်ကာကွယ်ပြီးတော့မှအဖြစ်ချင်းပူပေါင်းဆောင်ရွက်ပြီးလှုပ်ဆောင်ဖို့လောတာရဲလို့ကျွန်တော်ယူဆပ
ါလက်ရှိမင်းတပ်မျိုးကစစ်ဘေးဒုက္ခသည်တွေဟာနိဆိုင်ရာတောတောင်တွေမှာခိုလုံနေရပြီးစစ်ကောင်စီတပ်တွေကသူတို့ပုံအောင်ရနေရာတွေနှာထိထိုးစစ်ဆင်လာတဲ့အခါနေရာရွှေ့ပြောင်းပြီးနေထိုင်ရတာတွေလည်းရှိပါတယ်မင်းတပ်မျိုးမှာစစ်ကောင်စီကဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်း10ခုရှိပေမဲ့လာရောက်ခိုလုံသူအနည်းငယ်ပဲရှိပါတယ်ရှင
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။သတင်းဖတ်ဆင်ခဏတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးမြန်မာရေးဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ။လက်ရှိမြန်မာနိုင်ငံအခြေအနေကြောင့်ရီမန်းထတာတွေမလုပ်နိုင်ဘူးဆိုရင်စိတ်မလျှော့လိုက်ဖဲရီမန်းချက်တစ်ခုထားဖို့ How she did it ဆိုတဲ့ကုမ္ပဏီကိုတီထောင်ထားတဲ့အမှုဆောင်ရာရှိချုပ်မတ်နန်းအီအီမွန်ကအကြံပြုပါတယ်။မတ်စုမြတ်မွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
မင်္ဂလာပါမတ်နိုင်အီမွန်ရှင်အဗီအိုမြန်မာပိုင်းစီစဉ်ရနေကြိုဆိုပါရရှင
်ဟုတ်ကဲ့မင်္ဂလာပါမ
မတ်နိုင်အီမွန်ကတော့ဒီ How she did it ဆိုတဲ့ဒီ company ကိုတည်ထောင်ထားတာဖြစ်ပါတယ် How she did it ကတော့ဒီအမျိုးသမီးတွေမှာအမျိုးသမီးတိုင်းမှာရှိတဲ့ကိုယ်ပိုင်အရေးအချင်းတွေပေါ့နော်ဒါကိုပြင်တင်ပေးပြီးတော့မှထိထိရရအသုံးချနိုင်ဖို့အတွက်ကိုအကြံပေးကူညီပေးနေတဲ့ company ဖြစ်ပါတယ်ဆိုတော့ဒီကနေပြီးတော့လည်းအစီအစဉ်တွေဒီအမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်တင်တဲ့အစီအစဉ်တွေအများကြီးလုပ်ထားတယ်ဆိုတော့အခုနောက်ဆုံးဒီလုပ်ထားတဲ့ weekend rep program နဲ့ပတ်သက်ပြီးတော့အခုမန္တန်ကိုမေးမှာပါဆိုတော့ဒီအခုလက်ရှိပေါ့နော်ဒီမြန်မာနိုင်ငံမှာခက်ခဲတဲ့အခြေအနေကိုဖြတ်တန်းနေရတဲ့အချိန်မှာဒီအမျိုးသမီးတွေအားလုံးအတွက်ဟိုအတူလက်တွဲပြီးတော့ကြော်ဖြတ်နိုင်ဖို့ဒီအစီအစဉ်လုပ်ထားတယ်လို့သိပါတယ်နားလည်ထားပါရဲ့ရှင်ဆိုတော့ဒီ weekend program နဲ့ပတ်သက်ပြီးတော့အရင်ဆုံးရှင်းပြပေးပါရှင့်
weekend program ကတော့အဓိကဒီကျမတို့ launch လုပ်လိုက်တာရက်အနည်းငယ်ပဲရှိသေးရပေါ့နော် batch 1ကိုစလုပ်နေပြီအဓိကရွက်ချက်ကတော့ကျမတို့အမျိုးသမီးတွေကဒီအလုပ်လက်မဲ့ဖြစ်သွားတာတွေဒါမှမဟုတ်ရေဒီ university တွေစံမသက်ဖြစ်တော့တာတွေပေါ့နော်ဆိုတော့အလုပ်ပိုင်းမှာရောပညာရေးပိုင်းမှာရောရက်တန်သွားတာတွေသူတို့လည်းကြုံရတယ်ပေါ့နော်အဲဒါအပြင်ထပ်ပြီးတော့ကြုံရတာတော့ emotional distress တွေအများကြီးဖြစ်တယ်ဆိုတော့ဒါကတော့ဟိုမျိုးသားရောမျိုးသမီးရောကလေးငယ်တွေရောအားလုံးကြုံတယ်ပေါ့နော်မြန်မာတို့ကမျိုးသမီးတွေအတွက်ရက်တိပေးတဲ့ဖွဲ့စည်းမှုဖြစ်တဲ့အတွက်ကြောင့်ဟိုကိုပါဝင်ကိုရဲ့ဒီပတ်ဝန်းကျင်မှာရှိတဲ့မျိုးသမီးတွေဖြစ်နေတဲ့အခက်အခဲတွေကိုအတူတူဖြေရှင်းကြမယ်ဆိုတဲ့ UI channel weekend ပေါ့နော်အဲ့လိုမျိုးပုံစံနဲ့ကျမတို့ဒီထောင်လိုက်တာဖြစ်တယ်ပေါ့နော်ဒီ program ကို design လုပ်လိုက်တယ်ပေါ့နော်ဆိုတော့အဓိကတော့အတူတူဖြတ်ကျော်ဖို့အတွက်ရည်ရွယ်ထားပါတယ
်ဆိုတော့ဆော့ဆော့ပြောဆိုအဓိကဒါအမျိုးသမီးတွေရည်ရွယ်တဲ့အစီအစဉ်ဖြစ်တယ်ဆိုတော့ဒီအစီအစဉ်ကနေပြီးတော့ပေါ့နော်ဘာတွေကြားနိုင်မလဲဘယ်လိုအကျိုးတွေရှိနိုင်မလဲဆိုတာကိုလည်းရှင်းပြပေးပါရှင်
ဒီစီစဉ်ရဲ့အဓိက focus ကနှစ်ခုဖြစ်တယ် career support နဲ့ emotional support ပေါ့နော် so career support လို့ပြောတဲ့အချိန်မှာအခုကျမတို့ဒီလုပ်ငန်းခွင်တဲကမျိုးသမီးတွေလည်းပါတယ်လို့စွန့်ဦးတီထွင်မျိုးသမီးတွေလည်းပါတယ်ပေါ့နော်ဆိုတော့အခုလိုရက်တန့်သွားတဲ့အချိန်မှာတချို့တွေကလည်းအလုပ်ရှာနေကြတယ်ဆိုတော့အလုပ်ရှာတဲ့အချိန်မှာလည်းဒီအလုပ်နဲ့ connect ဖြစ်ဖို့နောက်တစ်ခုကကြတော့အခုဆိုရင် LinkedIn မှာကအရန်ကိုအလုပ်တွေကရှာလို့ပို့ပြီးတော့အဆင်ပြေတယ်ဒါမျိုးလေးတွေဆိုရင်ကျမတို့မျိုးသမီးတွေတော်များများလက်လန်းမမီဘူးဖြစ်နေရလေးတွေလည်းသတိထားမိရဲ့ဒါကြောင့်တို့ရဲ့ဒီ CV တွေ LinkedIn profile တွေကိုပြန်ပြီးတော့မှ upgrade လုပ်တာကို self promote လုပ်တာအောင်သင်ပေးတာပေါ့နော်ဆိုတော့အဲ့လို career support တွေပါတယ်နောက်တစ်ခုကကြတော့entrepreneurs movement တွေပေါ့နော်ဒီဆုံးထွေချင်မျိုးသမီးတွေဆိုရင်လည်းတို့တို့အများကြီးခက်ခဲသွားတယ်ဆိုတော့ entrepreneurs အချင်းချင်းပြန်ပြီး connect လုပ်ပြီးတော့ဟို buyers နဲ့ sellers တွေကိုချိတ်ပေးနိုင်ဖို့အတွက်လည်းရည်ရွယ်တယ်ပေါ့နော်ဒါကြောင့်ဟို networking and career support ပေါ့နော်ဒီ career support မှာကျမတို့အဓိက main center ဖြစ်တာကတော့ career planning in crisis time ပေါ့ဆိုတော့ကျမတို့အရင်တုန်းကလည်း career planning ကိုအများကြီးလုပ်ခဲ့ပေးတယ်ဒါပေမဲ့ဒီတစ်ခါထူးခြားချက်ကတော့ crisis time မှာဘယ်လို planning လုပ်မလဲဆိုတာမျိုးပေါ့နော်ဒါပုံမှန်လုပ်နေတဲ့ပုံစံနဲ့သွားလို့မရတော့ဘူးဆိုတော့ uncertainty တွေကရမ်းများတဲ့အချိန်မှာကိုက the right mindset ဖြစ်ဖို့လိုတယ်နောက်ပြီးတော့ကိုယ့်ရဲ့ skill base passion base ဖြစ်ဖို့လိုတယ်ဆိုတာမျိုးကိုသိဖို့အတွက် coaching program လေးတွေပေါ့နော် self guided coaching program လေးလည်းပါတယ်ဆိုတော့ဒါလေးကထူးခြားချက်ပေါ့နော်ပြီးတော့ emotional support တွေလည်းပေးပါတယ်
ဒါရီအကုန်လုံးကနားလည်တဲ့လောက်တော့ဒီ online ပေါ်မှာကျွမ်းကျင်တဲ့တွေချိတ်ဆက်ပြီးတော့သင်ပေးနေတယ်ပြောပြပေးနေတယ်လို့နားလည်ပါတယ်ဆိုတော့အဲ့လိုလုပ်တဲ့အခါမှာရောဘယ်လိုမျိုးအခက်အခဲတွေရှိပါလဲရှင့်
လောလောဆယ်ကတော့ကျမတို့ခိုက်ခဲဆုံးကတော့ဒီပါဝင်နေတဲ့ team အားလုံးရဲ့ mental health ပေါ့နော်ဆိုတော့အားလုံးကအခုချိန်မှာဟိုအရန်စင်ကြီးလေးလို့လုပ်နေရလဲမဟုတ်ဘူးပေါ့နော်အထူးသဖြင့် state ပိုင်းဆိုင်ရာပေါ့နော်ဆိုတော့တစ်ခါတလေကြာရင် energy က up ဖြစ်တယ်အဲ့တော့အလုပ်ကို focus လုပ်နိုင်တယ်ဒါပေမဲ့တစ်ခါတလေကြာရင်ဟိုဒီအဖြစ်အပျက်တွေကကိုယ်ပေးနာမှာက disaster ဖြစ်နေရဆိုတော့ပေါ့နော်ဆိုတော့ဒါတွေရဲ့ရိုက်ခတ်မှုကြုံတဲ့ချိန်ကြာရင်လဲဟိုပြန်ပြီးတောင်းသွားတာရှိရဲ့ဆိုတော့ team အနေနဲ့ကျမတို့အဲ့ဒါလေးကိုတယောက်နဲ့တယောက်I got you ပေါ့နော်တယောက် down line တယောက်ကပြန်ပြီးတော့ backup လုပ်ပေးပြီးတော့ဟို me time ပေါ့နော်ပြန်ပြီးတော့ break you ဖို့အတွက်အထူးဖြင့်ကိုယ့်ကိုယ်ကို keep safe ဖို့ပေါ့နော်အဲ့ဒါလေးကရေးချက်အဲ့တော့ကျမတို့ကဟိုပြောမယ်ဆိုအရင်တော့အလုံးလုံးတဲ့ပုံစံတောင်းဖို့အချိန်နဲ့သွားလို့မရဘူး safety ကရေးကြည့်တယ် even like digital safety ရောနောက်ပြီးအခုလိုမျိုးပေါ့နော် emotional safety ကလည်းရည်ကြီးရဆိုကျမတို့ဒါတွေ balance လုပ်ရတယ်အဲ့တော့တစ်ခါလေကြာရင် response time နေတာလေးရှိတယ်အခါလေကြာရင်လည်း you know like စိတ်ပိုင်းပါသလိုစိတ်ကအရင်ကြာရင်ကြာသလိုပြန် adjust လုပ်သွားရတာလေးရှိရပေါ့နော်ဆိုတော့လောလောဆယ်တော့ဒါလေးကတော့တွေ့ရတဲ့အခက်အခဲတစ်ခုပေါ့နော
်အခုမနန်းပြောသလိုပေါ့နော်ဒီလက်ရှိဖြစ်နေတဲ့အခြေအနေမှာဒီစိတ်ပိုင်းဆိုင်ရာခံစားချက်နဲ့ပတ်သက်ပြီးတော့ပံ့ပိုးကူညီဖို့လည်းအများကြီးအရေးကြီးတယ်ဆိုတာမျိုးပြောသွားပါတယ်ဆိုတော့အခုလက်ရှိအခြေအနေမှာဒီဖြစ်နေတဲ့အခြေအနေတွေကြောင့်ပေါ့နော်ဒီခုနကပြောတဲ့ဒီလုပ်ငန်းခွင်တွေမဝင်နိုင်တော့လို့နောက်တစ်ခါဒီအကြောင်းတွေဆက်တက်လို့မရတော့လို့ဒီလိုစိတ်ထိခိုက်မှုတွေဖြစ်တဲ့အပိုင်းမှာဒီလိုဖြစ်နေတဲ့သူတွေအတွက်ကိုဒီစိတ်ပိုင်းဆိုင်ရာပံ့ပိုးမှုပေးဖို့အတွက်ကဘယ်လောက်ထိအရေးကြီးတယ်လို့ရောမန္တန်တို့မြင်ထားပါလဲရှင
် emotional support ကဘာကြောင့်ရည်ကြီးလဲဆိုတော့ဟိုကျမတို့အခုပေါ့နော်လူဆိုတာကစိတ်ကစွမ်းဆောင်နေရဆိုတော့ပေါ့နော်စိတ်တက်ကြပြီဆိုရင်ကျမတို့ရှေ့ကို move forward လုပ်ဖို့အရင်ခက်ခဲလာကြတယ်ဆိုတော့အခုကျမတို့မြန်မာပြည်မှာကြုံရတာကြတော့ဆက်စချင်းမှာတော့ overwhelm ဖြစ်တယ် ပေါ့နော်ဒီ confuse ဖြစ်တယ်ပေါ့နော်ဒါပေမဲ့ဖြည်းဖြည်းချင်းနဲ့အခု stage ကကြတော့ loss ဖြစ်တယ်ပေါ့နော်အတူတူပြန် future ကိုစဉ်းစားလိုက်ရင်ရန် loss ဖြစ်တယ်ဆိုတဲ့အချိန်ကျတော့ဟိုဘယ်သူမှတော့ဟို definite answer တော့မရှိဘူးဘာဖြစ်မယ်ဘယ်တော့ဘာပြီးမလဲဆိုတော့မသိဘူးပေါ့ဒါပေမဲ့အာတခါကျတော့အာကိုကကိုဒီ sustain လုပ်နိုင်ဖို့ရန်ရည်တည်တယ်ကိုရဲ့ဒီကို glue site တာပေါ့နော်အတူပြန်စိတ်ကိုအာ inner peace ရအောင်လုပ်နိုင်တာဒါမျိုးတွေရှိနိုင်မယ်ဆိုရင်ကိုကတရက်တွေတရက်တရက်ကိုတော့နင်းနေနေစီတော့ရွေးသွားလို့ရတယ်ပေါ့နော်ဆိုတော့အဓိကအဲ့ဒီရွယ်ချက်နဲ့ကျမတို့က emotional support ကိုလည်းထည့်ထားတယ်နောက်တစ်ခုကကြတော့အားလုံးဖြစ်နေတဲ့အတိုင်း guilt ပေါ့နော် guilt trip ဖြစ်နေကြတယ်ဆိုတဲ့အချိန်ကျတော့ဟိုအလုပ်ရှိရင်လည်းရှိလို့မရှိရင်လည်းမရှိလို့နော် like ကိုကဟိုကိုရဲ့ဟိုအိမ်မှာဟိုလုံလုံချုံချုံနေရလဲနေရတယ်ဒါပေမဲ့ဒုက္ခရောက်နေတဲ့လူတွေမြင်တဲ့အချိန်ကျလည်းကိုက guilty ဖြစ်တယ်ပေါ့နော်ဆိုတော့ဒီ guilt နဲ့ပတ်သက်လာလေကျမတို့အခုလိုမျိုး we can share community ထဲမှာ we are just free ပေါ့နော်အဲ့တော့whatever you feel ကis valid ဖြစ်တယ်ဆိုတော့လက်ခံပေးတဲ့ community တခုကိုရအောင်တိဆောက်ပေးခြင်းနဲ့ပေါ့နော်ဒါမှဒါအာလုံးကတယောက်ကိုတယောက်လက်ခံနေဆိုရင်ချိန်ကြရင်ဒီ emotional support ကဟိုခိုင်ခိုင်မာမာရတာပေါ့နော်သူတို့ဖြင့်ဒီ zone ထဲကိုရောက်လာရင် you're safe ပေါ့နော် emotionally you're safe to be yourself ပေါ့နော်အဲ့လိုပုံစံမျိုးနဲ့ရည်ရွယ်ပါလိမ့်ရှင့်
ဟုတ်ဆိုအခုမန္တန်ပြောခဲ့သလိုပေါ့နော်အခုဒီဆရာနာတိတ်ပြီးတဲ့နောက်မှာဒီအမျိုးသမီးငယ်တွေနဲ့စကားပြောဆိုကျွန်တော်စကားပြောပြတဲ့အမျိုးသမီးငယ်တွေတော်တော်များများပါပြောလဲဆိုတော့သူတို့ရီမန်းထားတာတွေပေါ့နော်သူတို့စိတ်ကူးထားတာတွေအကုန်လုံးဆက်လုပ်လို့မရတော့ဘူးလမ်းပြောက်သလိုဖြစ်နေတယ်ရီမန်းချက်ပြောက်သလိုဖြစ်နေတယ်ဆိုပြီးတော်တော်များများပြောတာကြားရပါတယ်ဆိုတော့အဲ့လိုမျိုးအမျိုးသမီးတွေအတွက်ကိုရောဒီကိုလှုပ်ချင်တဲ့ဒီအရင်မှကြပေါ့နော်အလောက်အကိုင်းပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ဒါတွေကိုစစ်ဆက်လုပ်နိုင်ဖို့အတွက်ကကိုယ့်ရဲ့စိတ်ဒီလိုဒီ emotional ခုနဟိုပြောသလိုမနက်ပြောခဲ့သလိုပဲဒီစိတ်ပိုင်းဆိုင်ရာထားတတ်ဖို့အတွက်ကရောဘယ်လောက်ထိအရေးကြီးတယ်ဘယ်လိုမျိုးထားမယ်ဆိုတော့ဘယ်လိုအကြံပြုချင်လဲချက်
အရင်ရေးကြည့်ပါတယ်အခုချိန်မှာကျမတို့က perspective ပေါ့နော်ဟိုအရင်တုန်းကကို imagine လုပ်ထားတယ်ကိုခံမှန်းထားတယ်မျှော်လင့်ထားတယ်ဆိုရယ် future ပေါ့အဲ့ဒီဥစ္စာကတနည်းအားဖြင့်ရက်စီးသွားပြီပေါ့နော်ဒါကိုလက်ခံဖို့ပေါ့နော် acceptance တစ်ခုပေါ့ဟိုလက်ခံပြီးတဲ့အချိန်မှာကိုကဒီမှာဆွဲပြီးတွေ့ကပ်နေတယ်ဆိုရင်ကိုတွတ်ပုတ်ပြီးတော့ torture ဖြစ်တယ်အဲ့ဒါတစ်ခုပေါ့နော်ဒါ first mindset ပေါ့နော်အဲ့လိုမျိုး acceptance ကအရင်ရေးကြည့်တယ်နောက်တစ်ခုကကြတော့အဲ့လိုပြိုကွဲသွားတယ်ဆိုတာနဲ့အဆိုးတွေပဲဖြစ်တာတော့မဟုတ်ဘူးဘာလို့လဲဆိုတော့ကိုကဘယ်လိုမျိုး handle လုပ်လဲပုံမူတည်ပြီးတော့ second plan or not plan တစ်ခုကဒီထပ်ပိုကောင်းလာလဲဖြစ်လာနိုင်တယ်အဲ့ဟာကို believe ဖြစ်ဖို့လိုတယ်ပေါ့နော်ဆိုတော့အရင်ကလိုဖြစ်လာတဲ့အခက်အခဲတွေကိုဟိုဒီတိုင်း react လုပ်တာပဲမဟုတ်ဘဲနဲ့ကိုက okay ကိုကတော့တောင်းယုံကြည်ရဲ့တစ်ခုခုကိုပြန်ပြီးတော့ recreate လုပ်မယ်ဆိုတော့ခံယူချက်တစ်ခုပြန်ပြီးတော့မွေးထုတ်ပေးဖို့လိုတယ်ဟိုအစကတည်းကကိုမှ goal ရှိရယ်ဆိုရင် why not make another goal ပေါ့နော်အဲ့လိုမျိုးပေါ့ဟိုတနည်းအားဖြင့်လည်းကျမတို့ဒီလိုဖြစ်သွားတဲ့အချိန်မှာဟိုလူတော်တော်များများ wake up call ရှိတယ်နောက်တစ်ခါကျတော့ purpose တစ်ခုခုကိုတွေ့သွားကြလိုက်လည်းဖြစ်တယ်ဟိုဥပမာကျမဆိုရင်အရင်တုန်းက poverty ဆိုတာကိုတိတယ်ဒါပေမဲ့အခုမှပို့ပြီးတော့ passionate ဖြစ်လာတယ်ပေါ့နော်ဒီ poverty ဆိုတာကိုပို့ပြီးတော့ handle လုပ်ချင်လာတယ်ဒါအရေးကြီးတယ်ဆိုတာမြင်လာတယ်ပေါ့နော်အဲ့လိုပဲဟိုကိုအဝဲဖြစ်ရင်ဖြစ်တယ်လို့ကိုဘေးမနာမှာဟိုကိုကပါကိုတကယ်ခဲဖြစ်တယ်ဆိုတာသိလာနိုင်တယ်ဒါတွေကကိုကို direction အတွက်ကို lead လုပ်နိုင်တယ်ဆိုတော့ဟိုပျက်စီးသွားတဲ့ဥစ္စာကိုစိတ်တော့မကောင်းဘူးဒါပေမဲ့ there could be another one ပေါ့နော် so another ဟိုပေါ့နော် better option ဖြစ်လာနိုင်တယ်ဆိုတော့ယုံကြည်နိုင်တယ်ဆိုရင်တော့ဟိုကျမတို့တနည်းအားဖြင့် energy ပြန်ရနိုင်တယ်ပေါ့နော်
ဆိုတော့အခုဒီလက်ရှိပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေကြောင့်မဟုတ်လို့ဒီစီးပွားရေးဟိုဥစားပေါ့နိုင်ငံရေးအခြေအနေတွေကြောင့်ပေါ့အမျိုးသမီးတွေဒီထဲမှာဘယ်လောက်ထိထိခိုက်မျက်နှာသွားတယ်လို့ရောမန္တန်တို့တွေ့ရမြင်ရပါလဲရှင
်ပြောရမယ်ဆိုရင်ပေါ့နော်အားလုံးလိုပဲဟိုဒီeconomically ပေါ့နော်ဟိုဒီစာဝန်ကြီးတွေမှာထိခိုက်မှုတွေရှိတယ်နောက်ကျွန်တော်တို့ community မှာဆိုရင် single mothers တွေလည်းရှိရတဲ့အတွက်ကြောင့်ပေါ့နော်ဟိုသူတို့တွေအတွက်တော်တော်ကြီးခက်ခဲသွားတာကိုမြင်ရတယ်မြင်ရတဲ့အတွက်ကြောင့်ဟိုဒီဟို financial stress ဝင်လာပြီးဆိုတာနဲ့ emotional stress ရောအားလုံးကပြုံပြီးဝင်တာပေါ့နော်ဆိုတော့သူတို့ဒီဟာတွေကို struggle လုပ်ရတာတွေကိုတွေ့ရတယ်အဲနောက်တစ်ခုကကြတော့ emotional distress ကတော်တော်ကြီးပြင်းထန်တယ်အလုံးစုံကျမတို့အမျိုးသမီးတွေမြန်မာပြည်မှာကျတော့ caregiver စီကများတယ် primary caregiver စီဖြစ်တော့သူတို့ကကြားညက်နေတယ်လို့ဖြစ်တာပေါ့နော်ဘာလို့လဲဆိုတော့ဒီဘက်မှာဟိုအပြင်မှာဟိုပေါ့နော် adult တွေကြားထဲမှာသာသာအမျိုးသားနဲ့ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့ဒီနီးခင်တွေတက်ကြီးရွယ်ဦးတွေကို caregiving ပေးရတာကတခုနောက်ကိုယ့်ရဲ့ကလေးငယ်တွေကို protect လုပ်ရတာတခုဆိုတော့ကြားထဲမှာသူတို့ကလေ stress buffer လို့ဖြစ်နေရ stress absorb လုပ်ပြောမှာတောင့်ခံရတာပေါ့เนาะဆိုတော့ကလေးတွေကိုစီလဲ stress မရအောင်သူတို့ကဟိုတောင့်ခံထားရတယ်လူကြီးတွေကိုလည်းမရောက်အောင်နောက်အားလုံးရဲ့ကြားထဲမှာသူတို့ကဟို sponge လို့ဖြစ်နေရဖြစ်နေတဲ့အချိန်ကျတော့သူတို့စီမှာအရန်ကိုအာတော်တော်လေးကိုအထိနာနေရဆိုတော့မြင်နေရပေါ့နော်ကျမခွန်လည်းငါလည်းခဲခဲပဲကျမခွန်လည်းလည်းအမျိုးသမီးကျမခွန်လည်းမိခင်တယောက်ဆိုတော့အရင်သိတယ်ပေါ့နော်ပြီးတော့ကျမတို့ဒီလိုမျိုးပြောတဲ့အချိန်မှာဒါကိုအဝဲဖြစ်လာတော့ဒီ emotional stress ကတော့တော်တော်ကြီးကိုထိခဲလို့ဖို့လိုတယ်ပေါ့နော်ဟိုဒါကြောင့်လည်းကျမတို့ဒီ emotional first aid ဆိုတဲ့ workshop ကိုအမြဲတမ်းစီစဉ်ဖြစ်တဲ့အပတ်စဉ်ပေါ့နော်ဟိုဘယ်လိုမျိုးကို first aid လုပ်ပေးမလဲဆိုတာမျိုးပေါ့နော်
So now so amazing တော့အခုလက်ရှိပေါ့နော်အားလုံးဒီမြန်မာနိုင်ငံမှာကြုံနေကြရတဲ့ဒီအမျိုးသမီးမဟုတ်ပါဘူးအားလုံးအမျိုးသမီးအမျိုးသားလူကြီးလူငယ်အားလုံးကြုံနေရတဲ့ဒီအခက်အခဲအခြေအနေပေါ့လေဒီအခြေအနေတွေကိုကျော်ဖြတ်နိုင်ဖို့အတွက်ကကိုလုံနိုင်ရမယ်ဒါတစ်ချိန်မှဟိုတော်လွှားနိုင်ရမယ်ဆိုတဲ့ဒီယုံကြည်ချက်ပေါ့ confidence ရှိဖို့အတွက်ကဘယ်လောက်ထိအရေးကြီးတယ်လို့ပြောချင်ပါလဲရှင့်
အော်အရန်ကိုအရေးကြီးပါတယ်ဟိုဒါကပြောမယ်ဆိုရင် proactive ဖြစ်စေနိုင်တဲ့ mindset တစ်ခုပေါ့เนาะဆိုတော့ဟိုကိုကမယုံကြည်ရင်ကိုကလုပ်ဖို့အားရှိမှာမဟုတ်ဘူးပေါ့เนาะဆိုတော့ယုံကြည်ဖို့ကဒါပထမလုပ်ရမယ့်ဟာတစ်ခုပေါ့ဒါပေမဲ့ယုံကြည်ပြီးဘာမှမလုပ်လို့လည်းမရဘူးယုံကြည်ပြီးတော့ကျမတို့ကတာဝန်ယူဖို့လိုတယ်ဥပမာကိုကဒီပေါ့နော်လာမယ့်နေ့တွေကဒီနေ့ထပ်ပို့ကောင်းမယ်လို့ယုံကြည်တယ်ဆိုရင်ပို့ကောင်းအောင်ကိုလုပ်ဖို့အတွက်ကိုမှတာဝန်ရှိရဲဆိုတာကိုလက်ခံသွားဖို့ပေါ့နော်ပြီးရင်ကိုကသစိတ်တစ်ပိုင်းကနေဆက်ပြီးလှုပ်သွားဖို့လိုတယ်ပေါ့နော်ဆိုတော့ဒီနှစ်ခုကဟိုအရေးကြီးဆုံး mindset ပေါ့အထူးဖြင့် crisis ကာလမှာကိုရဲ့ဒီ resilience ပေါ့နော်အဲဟာတည်ဆောက်ခြင်းနဲ့ဆိုရင်အဲ့ဒီ faint ကနေပြီးတော့မှအရင်တည်ဆောက်တဲ့နဲ့ပေါ့နော်ဟုတ
်ကျေးဇူးအများကြီးတင်ပါတယ်မန္တန်ကြီးမွန်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတာဟုတ်
ဟုတ်ကဲ့ပါမကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါရှင်ဦးစီတူအောင်မင်းရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီစစ်ကောင်စီကိုဗစ်တတိယလှိုင်းကိုကင်တွယ်ဖြည့်ရှင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
စစ်ကောင်စီလောက်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်တွေအရဖေဖော်ဝါရီတနေ့နောက်ပိုင်းကိုဗစ် -19 ဗိုင်းရပ်စ်ပိုးတွေ့လူနာနဲ့သေဆုံးသူအရေအတွက်နည်းလာသလိုလက်ခံကူသပေးရတဲ့ active လူနာအရေအတွက်လည်းတဖြည်းဖြည်းကျဆင်းလာတယ်လို့ဆိုပါတယ်ဆရာဝန်တွေနဲ့သတင်းစာဆရာတချို့ကဒီစီးရင်စရာကိန်းဂဏန်းအရေအတွက်ကိုအပြည့်ဝယုံစားလို့မရဘူးလို့ဝေဖန်နေကြတဲ့တိုင်အရင်ကလူနာတွေကွာရန်တင်းဝင်နေသူတွေနဲ့ပြည့်နှက်နေခဲ့တဲ့အရေးပေါ်ကုသရေးစင်တာတွေပိတ်သိမ်းသွားကြတာကိုတော့တွေ့မြင်ကြရပါတယ်။ဒါပေမဲ့အခုဇွန်လပိုင်းကစဗိုင်းရပ်စ်ပိုးတွေ့သူတရက်ကိုအယောက်100ဝန်းကျင်တချို့နေ့တွေမှာ200ကျော် 300တွေ့လာရသလိုစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဘက်ကလိုအပ်ရင်အသုံးပြုနိုင်ဖို့ကုသရေးနဲ့ကွာရန်တင်းစင်တာတချို့ဖွင့်လှစ်ဖို့ပြင်ဆင်နေတာကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံအတွက်ကိုဗစ်ဗိုင်းရပ်စ်ရောဂါကူးစက်မှုတတိယလှိုင်းဝင်ရောက်လာတော့မလားဒီချင်းတွေကိုစစ်ကောင်စီလောက်ကျမ်းမာရေးဝန်ကြီးဌာနကရောကင်တွယ်နိုင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းနေပါတယ
်ဒီကနေ့အချိန်ထိကမ္ဘာတစ်လွှာလူပေါင်းသန်း180ဝန်းကျင်ကူးစက်ခံရပြီးလူပေါင်း4သန်းနီးပါးသေဆုံးခဲ့ပြီဖြစ်တဲ့ COVID-19 ကပ်ရောဂါဟာ2020ပြည့် March လ23ရက်နေ့ကစမြန်မာနိုင်ငံကိုရောက်ရှိကူးစက်လာခဲ့ပါတယ်2020ပြည့်ဩဂုတ်လလည်းအထီကိုကိုဗစ်ပထမလှိုင်းကူးစက်မှုကာလအဖြစ်သတ်မှတ်ပြီး9လနီးပါးအတွင်းကူးစက်ခံရသူ385ယောက်ပဲရှိခဲ့တာပါ။အဲ့ဒီအချိန်ကစနေ့စဉ်ကိုဗစ်ကူးစက်ခံရသူအရေအတွက်တဖြည်းဖြည်းမြင့်တက်လာပြီးအမြင့်ဆုံးအဖြစ်အောက်တိုဘာလ10ရက်တနေ့တည်းမှာကူးစက်ခံရသူ2158ယောက်အထိရှိခဲ့တာတွေ့ရပါတယ်။နောက်ပိုင်းတဖြည်းဖြည်းကျဆင်းသွားပြီးဆီယာနာသိမ်းပွဲဖြစ်တဲ့ February 1ရက်နေ့မှာကူးစက်ခံရသူ209ယောက်စုစုပေါင်းကူးစက်ခံရပြီးသူ34000ကျော်နဲ့တည်ဆုံးသူစုစုပေါင်း3138ယောက်ရှိခဲ့ပါတယ်။ဩဂုတ်လနဲ့ဒုတိယအပတ်ကနေအဲ့ဒီကာလဝင်းကျင်အထိကိုဗစ်ဒုတိယလှိုင်းကာလလို့သတ်မှတ်နိုင်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်စပြီးကူးစက်မှုရောက်လာတဲ့အချိန်ထိကျန်းမာရေးဝန်ကြီးဌာနမှကိုဗစ်ကိုစစ်ဆေးနိုင်တဲ့အခြေအနေတောင်မရှိခဲ့ပါဘူး။ပထမပိုင်းမှာနှာခေါင်းနဲ့အာခေါင်းတိုးပတ်နမူနာတွေထိုင်းနိုင်ငံကိုပေးပို့စစ်ဆေးခဲ့ရပြီးနောက်ပိုင်းကျမှပြည်ရင်းမှာစစ်ဆေးနိုင်ခဲ့သလို2020ပြည့်နှစ်လယ်ပိုင်းအရောက်မှာတော့ COVID-19 မျိုးဗီဇတစ်ခုလုံးကိုဓာတ်ခွဲသုတေသနလုပ်နိုင်တဲ့အထိတိုးတက်မှုရလာတာတွေ့ရပါတယ် အဲ့ဒီအချိန်က NLD အစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနဟာကိုဗစ်ကာကွယ်ကုသရေးလုပ်ငန်းကြီးတစ်ခုလုံးကင်တွယ်နိုင်ဖို့အတွက်ပြည်သူတရလုံးကိုစီယုံပြီးအားလုံးပါဝင်ဖြည့်ရှင်းတဲ့နည်းကိုကျင့်သုံးခဲ့တယ်လို့တိုင်းပြည်စီးပွားရေးအထူးကိန်းနဲ့အောင်လဲစူးစမ်းခဲ့တာတွေ့ရပါတယ်။ရလက်အဖြစ်အာဆီယံ10နိုင်ငံမှာကိုဗစ်ကိုရင်ဆိုင်နေရတဲ့အချိန်တိုင်းပြည်စီးပွားရေးအပေါင်းလက္ခဏာပြတဲ့၃နိုင်ငံမှာပါဝင်ခဲ့တယ်လို့ဖေဖော်ဝါရီလ၁ရက်နေ့အထိကိုဗစ်ကြောင့်သေဆုံးသူ 1.4 ခန့်နှုန်းပြန်လည်ကောင်းမွန်လာသူ 69.5 ခန့်နှုန်းထိရှိအောင်စွမ်းဆောင်နိုင်ခဲ့ပြီးဒါဟာကမ္ဘာပြန့်မြောက်သေဆုံးမှုနှုန်းအောက်နည်းနည်းလေးနှိမ့်တာတွေ့ရပါတယ်။ပြောရရင် NLD အစိုးရလက်ထက် COVID-19 ကပ်ဘေးရောဂါကိုအတိုင်းအတာတစ်ခုတည်းနိုင်နည်းကင်တွယ်နိုင်ခဲ့တယ်ဆိုတာပါ။
ဆရာနာသိမိနောက်မှာတော့အခြေအနေတွေပြောင်းလဲကုန်ပါတယ်။ကျန်းမာရေးဝန်ကြီးဌာနလက်အောက်ကဆရာဝန်တွေပါမောက္ခတွေအစိုးရလုပ်ငန်းခွင်မဝင်ပဲ CDM လုပ်ကြပါတယ်။ CDM လုပ်တယ်ဆိုပေမဲ့ပြင်ပဆေးရုံတွေဆေးခန်းတွေအခမဲ့ဆေးကုသရေးဌာနတွေမှာကုသမှုဆက်လုပ်ကြသလိုဆန္ဒပြပွဲတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်သတ်ဖြတ်နှိမ်နင်းနေစဉ်ကာလကြုံရနေရတွေမှာဒဏ်ရာရသူတွေကိုဆေးကုသမှုပေးကြပါတယ်။လူအလို့အရေးကြီးလို့ဖိတ်ခေါ်ရင်အစိုးရဆေးရုံတွေစီလဲသွားကုသပေးမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းပြုံမီမင်းအွန်လိုင်းဦးဆောင်တဲ့စစ်ကောင်စီရဲ့ဆရာဝန်တွေပါမောက်ခကြီးတွေအပေါ်တုံ့ပြန်မှုကတော့ပြင်းထန်ပါတယ်။ပုံမှန်9-5ကနဲ့ဖမ်းဝရမ်းတွေထုတ်တာ၊ဘယ်နေရာမှာဆေးကုကုတွေ့တာနဲ့ဖမ်းဆီးတာ၊ CDM ဆရာဝန်တွေဆေးကုတဲ့ပုဂ္ဂလိကဆေးရုံဆေးပေးခန်းအခမဲ့ဆေးခန်းတွေကိုပိတ်ပစ်မယ်လို့ချိန်ချောက်တာ၊အရေးယူပိတ်ပစ်တာတွေလုပ်ခဲ့ပါတယ်။ဒါနဲ့မကအဲ့ဒီဆရာဝန်တွေရဲ့နိုင်ငံကူးလက်မှတ်ကိုဖျက်သိမ်းပြီးပြပထွက်ခွာခွင့်ပိတ်ပင်တာဆေးကုသခွင့်လိုင်စင်ရုပ်သိမ်းတာမျိုးအထိလုပ်ခဲ့ပါတယ်။အကျိုးဆက်ကတော့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍကြီးတစ်ခုလုံးထိခိုက်ကုန်ပြီးအဲ့ဒီထဲမှာကိုဗစ် -19 ကာကွယ်ကုသရေးလုပ်ငန်းတွေလည်းပါဝင်သွားပါတော့တယ်
။ NLD အစိုးရလက်ထက်တုန်းကတော့ကိုဗစ်ကာကွယ်ဆေးရဖို့ရန်ပုံငွေတွေရဖို့စနစ်တကျထိုးနှံနိုင်ဖို့ပြင်ဆင်ဆောင်ရွက်ခဲ့တယ်လို့အရှိတောင်အာရှနိုင်ငံတွေထဲမှာကိုဗစ်ကာကွယ်ဆေးအစောဆုံးရရှိထိုးနှံတဲ့နိုင်ငံဖြစ်ခဲ့တာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ပြည်သူတွေဟာကိုကိုကိုအနစ်နာခံပြီးကာကွယ်ဆေးထိုးနှံတာမျိုးကိုတော့လက်မခံသပိတ်မှောက်ခဲ့ကြပါတယ်။ဒီလိုနဲ့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဟာရထားတဲ့ကာကွယ်ဆေးတချို့ကိုတော့စီစဉ်ထားတဲ့အုပ်စုတွေလိုက်စနစ်တကျထိုးနှံတာမျိုးမလုပ်နိုင်တော့ပဲရက်ကွက်တွေနဲ့အတန်ချက်ဆက်နဲ့လိုက်အော်ထိုးကျင်သူတွေကိုထိုးနှံပေးတဲ့အခြေအနေမျိုးရောက်သွားခဲ့ပါတယ်။နောက်ပိုင်းပြည်သူအများစုကြီးဟာကိုဗစ်ကာကွယ်ဆေးဝယ်ယူမဲ့ရန်ပုံငွေတွေလှူဒန်းတာမျိုးကိုတောင်တိတ်မလုပ်ကြတော့ပါဘူး။ပြောရရင်စစ်ကောင်စီလက်အောက်မှာကိုဗစ်ကာကွယ်ဆေးထိုးနှံရေးအစီအစဉ်ဖျို့ဖျဲဖြစ်သွားတယ်လို့အောင်မြင်မှုလည်းမရတော့ပါဘူး။အဲ့ဒီလိုအခြေအနေအောက်မှာကိုဗစ်ကူးစက်ခံရသူအရေအတွက်တိုးလာတယ်လို့ကာကွယ်ရေးဝန်ကြီးဌာန Defense Service Medical Research Center ရဲ့ဓာတ်ခွဲစစ်ဆေးချက်အရCOVID-19 မျိုးဗီဇပြောင်းလဲနေတဲ့ပိုးတွေ့သူ12ယောက်ရှိနေပြီးအိန္ဒိယ၊အမေရိကန်၊ပြင်သစ်၊ဂျာမနီ၊စပိန်၊အိုင်ယာလန်နဲ့ဆွစ်ဇာလန်ကပိုးပြေးကူးစက်မြန်တဲ့မျိုးဗီဇပြောင်း virus တွေလို့ဆိုထားပါတယ်။ဒါအပြင်နောက်ပိုင်း virus ပိုးကူးစက်မှုတွေဟာစာသင်ကျောင်းတွေမှာဖြစ်ပေါ်နေတာကြောင့်စစ်ကောင်စီရဲ့ကျောင်းတွေအတင်းပြန့်ဖွှန်းဖို့ဖိအားပေးလုပ်ကင်နေမှုတွေကလည်း COVID-19 ပြဿနာအတွက်စိုးရိမ်စရာဖြစ်စေပါတယ်။
တကယ်တော့ COVID-19 ပြဿနာဟာကျန်းမာရေးဆိုင်ရာပြဿနာဖြစ်တဲ့အတွက်အစိုးရနဲ့ကျန်းမာရေးဌာနကဆရာဝန်တွေပါမောက္ခတွေစီးဝန်ထမ်းတွေစီးစီးလုံးလုံးကင်တွယ်ဖြည့်ရှင်းရမယ့်ပြဿနာမျိုးပါဒါနဲ့မကပြည်သူတရလုံးနဲ့ဆိုင်တဲ့ပြဿနာလည်းဖြစ်နေပြန်တဲ့အတွက်ပြည်သူတွေကိုစီးယုံပြီးပြည်သူတွေရဲ့ပူးပေါင်းပါဝင်မှုအားနဲ့ဖြည့်ရှင်းရမယ့်ပြဿနာမျိုးလည်းဖြစ်ပါတယ်ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကအာဏာသိမ်းတာကိုမကြိုက်လို့ဒီပေါင်းစုံနဲ့ဆန့်ကျင်ဆန္ဒပြနေတဲ့ပြည်သူတွေကိုရန်သူတွေလိုသဘောထားပြီးပြစ်ခတ်သတ်ဖြတ်ဖမ်းဆီးနှိပ်စက်ထောင်ချလုပ်နေတာကိုဗစ် -19 တိုက်ဖျက်ရေးမှာရှေ့တန်းကနေပါဝင်ခဲ့တဲ့ဆရာဝန်ပါမောက္ခကျန်းမာရေးဝန်ထမ်းတွေကိုချီးမြှောက်ပြီးအလုပ်အတူလုပ်ရမယ့်အစားရန်သူတွေသဖွယ်ဝရမ်းထုတ်ဖမ်းဆီးထောင်ချဆေးကုသခွင့်လိုင်စင်ရုပ်သိမ်းစတာတွေလုပ်နေတာကြောင့်မြန်မာနိုင်ငံရဲ့ကိုဗစ် -19 တတိယလှိုင်းအန္တရာယ်ဟာအတော်လေးဆိုးရိမ်နေရပြီဖြစ်တယ်လို့ပြည်သူတွေဘေးဒုက္ခအကြီးကျယ်ရောက်ကြရမယ့်အခြေအနေမျိုးလည်းဖြစ်ပေါ်လာနိုင်ကြောင်းပ
ါ။ VOE မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းလာနေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုကတော့မြန်မာပြည်ကပေးစာအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပါမယ်ရှင်။ တနင်္ဂနွေနေ့မှာချက်ရောက်တဲ့အဖေမြတ်နေ့အထိတ်မှအထူးစီစဉ်ဖြစ်မအေးသန္တာကျော်စီစဉ်တင်ဆက်ထားပါတယ်
မင်္ဂလာပါရှင်ဖခင်များနေ့ရောက်လာပြန်ပါပြီနော်နှစ်တနည်းရဲ့ဇွန်လတတိယတနင်္ဂနွေဟာကမ္ဘာပေါ်ကဖခင်တွေရဲ့ကြီးမားတဲ့မေတ္တာကိုဂုဏ်ပြုသတ်မှတ်တဲ့ဖခင်များနေ့မလို့ဒီနေ့ဒီရက်ရောက်ပြီဆိုရင်သားသမီးတွေကဖခင်စီဆက်သွယ်ပြီးတော့အမတ်တရားဂါရဝပြုရကြပါတယ်ဖခင်မရှိတဲ့သူတွေကလည်းဖခင်ရဲ့ဂျေစုကိုဒီလိုနေ့ရက်မျိုးမှာအထူးအောက်မေ့သတိရတန်တာတတ်ကြတာပါနော
်တော်ရဲ့တရေကောင်းကားဖေးပါNiera lo sha chamadu Wadat na yo song tu mien du Klit yao tai Apik kin ne tno ape
Pepe tha twa ga da ja ga ba mi lo yee la de thora shin ga ro U tu tu so de thora shin phit ba yi Tno Pepe na me U win chaw ba he
Ape tno ape ko tri ya de ဖေချစ်ဆုံးတာကြီးတယောက်အနေနဲ့အဖေထားတော်ခဲ့တဲ့လွန်ခဲ့တဲ့နှစ်30လောက်ကအချင်းကိုတာခုတက်တီသတိရမိရဲ့အဖေကျွန်တော်တို့နဲ့လမ်းခွဲတဲ့နေ့မှာအဖေပြောခဲ့တဲ့ငါသားကြီးလာလို့ရှိရင်နားလည်လာလိမ့်မယ်ဆိုတဲ့စကားကိုတာခုချိန်ထိပြန်ကြားအောင်ဆဲသတိရဆဲပါအဖေအခုဆိုရင်တာရဲ့ဘဝရစီချောင်းထဲမှာစုံစမ်းကူးခတ်ရင်းနဲ့မိသားစုတစ်ခုပန်ဆိုင်ခဲ့လို့အဖေရဲ့မိအကြီးတော်မှအင်းအောင်ကြသွားခဲ့ပြီအဖေကျွန်တော်ချစ်ဆုံးအဖေတယောက်တက်ရှိထင်ရှားရှိသေးလို့ရှိရင်ကျွန်တော်စီပြန်လာခဲ့ပြီပါကျွန်တော်နဲ့ကျွန်တော်မိသားစုအဖေတက်ရှိထင်ရှားပြန်လာမယ့်ရက်ကိုမျှော်လင့်ချက်နဲ့စောင့်နေပါရဖြစ
်အဖေများနေ့အတွက်အဖေတွေချမ်းမြေ့စေချောင်ပြောပေးစေချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကဇော်ဝင်းကျော်ဖြစ်ပါတယ် Human ဆိုတဲ့သောရရှင်ကလည်းအဖေဦးထန်ကီလင်းခေါ်မိုးလင်းကိုပြောချင်ပါတယ်တမီးတို့မိသားစုပေါ်မှာအမြဲတမ်းချစ်ခင်လန့်ပြပေးတဲ့ချစ်ဖေဖေကိုအရန်ချစ်ပါတယ်အဖေကြီးအသက်ရှည်ပါစေပျော်ရွှင်ပါစေလို့ဆုတောင်းပါတယ်တဲ့။ဤသည်ဖြူဆိုတဲ့သောရရှင်ညီမငယ်ကတော့ဖေဖေကိုချစ်ပါတယ်လို့ဗဇက်ကတခါမှမပြောဘူးတဲ့အတွက်တောင်းပန်ချင်ပါတယ်တဲ့။ကျမဟောက်တောင်းပူပါဆိုတဲ့သောရရှင်ကတော့သခိုင်းထိုင်ထက်ပိုင်းကလေးမျိုးနဲ့ကြံဆက်ကုန်ကြီးရွာမှာနေထိုင်တဲ့အဖေဦးပြတ်တော်ကိုနောက်နေ့ပေါင်းများစွာကျမ်းမာချမ်းသာပါစေအလုံးများအဆင်ပြေပါစေလို့ဆုမွန်ကောင်းပေးပို့လိုက်ပါရဲ့ရှင
်။
ဆိုပါဆိုပြောရစကိုင်းတကဆာရေးလာတဲ့သောရရှင်ကလည်းကဏီနယ်မှာနေတဲ့အဖေအတွက်တချင်းလေးတောင်းစီလို့ပါတဲ့ကိုလေးပြူတီဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီချင်ပါတယ်။ကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနာစင်မို့ပါတဲ့ကျွန်တော်နာမည်ဂျေးစ်ပါလို့ရေးလာတဲ့သောရရှင်ကတော့ကရားပြည်နယ်ဖရူဆိုမြို့နယ်ခောပရာကျေးရွာကဖေဖေဥပါစကွယ်လေအတွက်ပါတဲ့ကျွန်တော်ထိုင်းမှာအလုပ်သွားလို့ရင်းနဲ့ဖေဖေနဲ့ဝေးနေရပါတယ်။ဒါမဲ့လည်းဖေဖေရေတာအဝေးတနေရာကနေဖေဖေကိုဆူတောင်းပေးပါမယ်ဖေဖေနေကောင်းချမ်းမာပြီးတော့လူရင်းဆန္ဒတွေပြေဝပါစေကျေးဇူးအလွန်ကြီးမားလှတဲ့ဖေဖေရဲ့မေတ္တာတရားနဲ့ကရုဏာတရားတို့ကိုတားပြတော့မှမေ့ပြဖို့ရှိမယ်မဟုတ်ပါဘူးချစ်တော်ဖေဖေတဲ့အဝေးရောက်သမီးခင်ဆန်းလင်းကတော့ Good morning my viewer စင်ကူကနေအမြဲတမ်းအားပေးနေပါတယ်အဝေးကနေအဖေကိုကြောက်ကျင်လို့ပါကာရောကပြူကျင်ပါတယ်တဲ့ဖေဖေဦးငွေလင်းကြပါတယ်နော်ကချင်ပြည်နယ်ကသောရရှင်ဖြစ်တဲ့တားဖြစ်သူဦးတူခေါင်ကတော့အဖေဖြစ်တဲ့ဦးကောဘရန်ရှောင်းအတွက်အဖေများနေ့မှာအဖေကိုအရန်ချစ်ကြောင်ပြောပေးပါဗီယိုရေတဲ့ဟုတ်ကဲ့လေးလိုင်းကနေတစင်ပြောလိုက်ပါရဲ့ဦးတူခေါင်ရေဖားငယ်မရှိတော့တဲ့သားသမီးတွေကတော့ဒီနေ့ဒီရက်ရောက်ပြီဆိုရင်မရှိတော့တဲ့အဖေတွေကိုမှန်းစာတန်းတာပြီးတော့လမ်းဆွမြည်ရေဝဲကြရတာပါကျွန်တော်နာမည်မောင်တုံညပါကျွန်တော်အဖေဥပဝင်းပါဆိုပြီးရေးလာတဲ့သောရရှင်ကတော့ဖေဖေကောင်းရာသူကတိရောက်နေမယ်လို့ယုံကြည်ပါတယ်တဲ့
ကျွန်တော်အသက်55 66စက္ကန့်ဒီ3နှစ်လောက်ပဲအဖေနဲ့အတူလက်ပုံးစရီးနေခဲ့ရပါတယ်အဲဒီ3နှစ်အတွင်းမှာအဖေကကျွန်တော်ကိုဘာသာရေးအသိတွေပေးခဲ့တယ်ဘာသာရေးတွေလုပ်စေခဲ့တယ်ဒါကြောင့်မလို့ကျွန်တော်လူဘဝမှာလူသားပိသားစွာလူကျင်ဝင်တဲ့အညီနေနိုင်ခဲ့လို့စိတ်ချမ်းသာစွာနေရပါတယ်အ ခုကျွန်တော်အဖေမရှိတော့ပါဘူးကျွန်တော်အဖေကျေးဇူးတွေအမြဲအောင်းမိပြီးတော့ညာတိုင်းအဖေကိုရှစ်ခိုးအိတ်တယ်လို့ပဲအဖေအတွက်လည်းကုသိုလ်တွေပြုလုပ်နေပါတယ်အဖေကောင်းရသုခသီရောက်မယ်လို့ယုံကြည်နေပါတယ
်စကိုင်းတိုင်းမင်းကင်းမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာကအဝေးရောက်ကြုံမိုးနိုင်ခေါ်မုံမူကတော့သူလည်းသူ့အဖေမရှိတော့ပါဘူးဆိုပြီးတော့ဒီလိုစိတ်မကောင်းစရာစာလေးရေးလာပါတယ
်ပထမဦးဆုံးအဖေကိုကျေးဇူးတင်တယ်လို့ပြောပြစီကျွန်တော်ကဖေဖေကိုကျေးဇူးတင်စကားပြောနေပေမဲ့ဖေဖေကတော့သားကိုနှုတ်မဆက်ပဲဒေါကကြီးတွေကနေထွက်သွားတာ16နှစ်တိတိရှိနေပါပြီဖေဖေရဲ့ကျေးဇူးတွေကြောင့်ရောင်စုံမီးတွေထိန်ထိန်လင်းနေတဲ့မြို့ပြကြီးရဲ့အလယ်မှာရပ်တည်နိုင်ပါပြီအခုလိုရာသီမှာဆိုရင်ဖေဖေကြိုက်တတ်တဲ့မြင့်ပလောဟင်းပေးရီဘွားကျော်ရှောက်ရီနဲ့ငပိဖြော်လေးစားရတိုင်းဖေဖေကိုသတိရမိပါတယ်ဖေဖေရဲ့စကိုင်းတိုင်းတောင်တွင်းကြီးမြို့မရွာကအကိုကြီးတောက်ထွန်းအမခင်တန်းစိန်နဲ့အမကြီးခင်တန်းနုတို့ကိုစားဒီလောကကြီးထဲမှာခြေချခွင့်ရလို့ဖေဖေကိုကျေးဇူးတင်ပါတယ်လို့သားပြောလိုက်ပြစီဗျာ
သားဖြစ်သူမောင်နိုင်ကတော့ကျွန်တော်နေ့တိုင်းသတိရပြီးတရက်မှမမေ့ပါဘူးအဖေတယောက်အနေနဲ့အနှွေးထွေးဆုံးမြတ်တာတွေပေးခဲ့တဲ့အဖေကိုသတိရရင်နဲ့အဖေဖြစ်စေခြင်းတဲ့ဆန္ဒတွေဖြည့်ဆည်းနိုင်ဖို့ကြိုးစားရင်းနဲ့အဖေလိုဖခင်မျိုးဖြစ်အောင်ကြိုးစားနေပါတယ်ဆိုပြီးတော့သားဖြစ်တဲ့မောင်နိုင်တမလွန်ကအဖေစီကိုတိုင်တယ်ပြီးတော့ပြောလာပါတယ် I miss you daddy ဆိုပြီးတော့သူ့ဖေဖေကိုတန်းတာပြီးတော့စာရေးလာတဲ့ညီမကတော့တမိကြီးခင်ခင်အလန်ဖြစ်ပါတယ်
။ဖေကြီးအခုချိန်မှာဖေကြီးစီကတမိကြီးနေကောင်းလားဆိုတဲ့အတန်းကြားဝင်ရချင်ပါတယ်။ဘဝမှာတေခွဲတွေနဲ့ဆုံးရှုံးမှုတွေနဲ့မမြဲခြင်းသင်္ခါရနဲ့ထိတ်တိုက်မကြာခဏတွေ့ရပေမဲ့ဖခင်ကိုဆုံးရှုံးရတဲ့ဒုက္ခကတော့အပူလောင်ဆုံးပါပဲ။အဖေကြီးစိတ်မပူပါနဲ့နော်။အမေကိုတမိတို့ညီမနဲ့ရောက်ဆက်ပြီးတော့စောင့်ရှောက်ပါမယ်။အဖေကြီးရောက်လေရာဘုံဘဝမှာအေးချမ်းပါစီ။နောင်ဘဝမှာပြန်ဆုံဝင်ရမယ်ဆိုရင်လေအဖေကြီးကိုဖခင်တယောက်အနေနဲ့အနီးကပ်ပြုစုစောင့်ရှောက်နိုင်တဲ့သမီးကြီးဖြစ်ပါရစေ။ I miss you dad
။နောက်ထပ်တော်ရရှင်စကိုင်းတိုင်းကနေနေကတော်ရရှင်ကိုမြင့်မော်ဆိုကတော့အဖေနဲ့မှာတချင်းတောင်းချင်လို့ပါ။ကိုလေးပြူတည်ဆူထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါလေ။လွန်ခဲ့တဲ့9နှစ်ကကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနားဆင်ဖို့ပါ။ဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာလိုရာဆန္ဒပြေကြပါစေတဲ့ကျေးဇူးတင်ပါတယ်ရှင်ပဲခူးတိုင်းတဲကုန်းမြို့နယ်အင်းမော်ငင်အုပ်စုအင်းမော်ကြီးရွာကဖေဖေဦးကံမြင့်အတွက်တားသမီးတွေကတော့ဖေဖေကျမ်းမာပါစေအသက်ရှင်အနာကင်းပါစေအရန်လဲချစ်ပါတယ်ဆိုပြီးတော့မေတ္တာတိလက်ဆောင်ပါလာပါတယ်ရှင်တားသမီးတွေကငင်းကမိခင်တွေကကြွေးမွေးတုတ်တင်ပြုစုတတ်တယ်လို့ဖခင်တွေကတော့သူတို့ရဲ့ဥဆောင်မှုနဲ့ကလေးငယ်ကိုဘွားကြီးတဲ့ကိုဆွဲခေါ်ပေးတတ်ကြသူတွေဖြစ်ပါရဲ့နော်ဒါကြောင့်ဖေဖေကျေးဇူးမမေ့ပါလို့သားသမီးတွေကပြောတတ်ကြတာပါ။ဆိုင်းနေတဲ့အောင်ဆိုတဲ့သရရှင်ကတော့ဖေဖေဖြစ်တဲ့ဦးမြင့်အောင်အတွက်ဖခင်ကိုဂါရဝပြုခြင်းပါတယ်ဆိုပြီးရေးလာပါတယ်
။စားစားခြင်းနေနဲ့အဖေအသက်ရှည်ကျန်းမာပါစေလို့ဆုတောင်းပေးပါရစေ။အဖေသားကိုဟိုးငငယ်ကဘိုက်ပေါ်တင်ထားခဲ့တာအဖေဘိုက်ပေါ်မှာအိတ်ခဲစားခဲ့တာတွေအဖေကျွန်တော်ကိုကြွေးမွေးခဲ့ရတဲ့ကျေးဇူးဒါလုံးဝမမေ့ပါဘူး။ကျွန်တော်တနေ့အဖေကိုကျေးဇူးပြန်ဆက်မှာပါ။အဖေနာမှာဘယ်သူမှမရှိတော့ရင်တောင်မှဖေးဘေးနာမှာကျွန်တော်ရှိနေမှာပါဖေးကိုတိတ်ချစ်ပါတယ
်ရန်ကုန်မြို့ဆန်းကြောင်းမြို့နယ်မှာနေထိုင်နေကိုအောင်ပြည့်ဖြူကတော
့ဘဝတစ်ချောင်းလုံးလိုလေသေးမရှိဖြစ်စည်းဆက်လျှောက်သင်ကြားလမ်းညွှန်ပေးခဲ့တဲ့ချစ်ဖေဖေဦးမောင်တောင်ဘဝတစ်ချောင်းလုံးမှာချစ်တဲ့ချစ်စနီးတာသမီမြင်းမြင်းများနဲ့အသက်ထက်ဆုံးပျော်ရွှင်စွာနေထိုင်သွားနိုင်ပါစေယောဂကပ်ပေးကင်းဝေးချမ်းသာပါစေလို့ကျေးဇူးတင်ဆုတောင်းပေးလိုက်ရပါတယ်
တမလွန်ဘဝရောက်နေပြီဖြစ်တဲ့ဖေဖေကိုဂတိပြုလာတဲ့တာသမီတွေကတယောက်ကတော့နေပြည်တော်ကဖေဖေချစ်တဲ့တောင်းငယ်ကိုဘင်းသားဖြစ်ပါတယ
်။တောင်းရင်ထဲမှာတော့ဖေဖေကထာဝရရှင်သန်နေမှာပါ။ဖေဖေမရှိတော့တဲ့နောက်ပိုင်းမှာဒါအရင်ကထက်ဖေဖေမေတ္တာကိုပိုပြီးနားလည်ခဲ့တယ်လို့ဒါနောင်တကြီးမားစွာရခဲ့ပါတယ်ဖေဖေ။ဒါအရင်ကထက်လည်းအလုပ်ကျိုးစားတယ်ဖေဖေ။မိမိကိုလည်းဒါအရင်ကထက်ပိုပြီးကူးဆိုင်ပါတယ်။ဖေဖေကောင်းငယ်ဘုံဘဝမှာစိတ်ဖြောင်းဖြောင်းနဲ့သာနေပါ။ဒါအကုန်ဆင်းပြေးပါတယ်။လောကရန်ရိုက်ခတ်မှုတွေကိုလည်းသာကောင်းကောင်းခံနိုင်နေပါပြီဖေဖေ။ဘဝမှာရှိကြတဲ့ဖေဖေများလည်းစိတ်ချမ်းသာခြင်း၊ကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံကြပါစေ
။တော်ရရှင်မက်ရွှေဝင်းကတော့ကျမဖေဖေကရခိုင်ပြည်နယ်တောင်ကုန်းမြို့မှာနေထိုင်ပါတယ်။ဖေဖေအတွက်သတိရခြင်းပေါင်းများစွာနဲ့မေတ္တာတိလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်ဆိုတော့တချင်းလေးတစ်ပုဒ်တောင်းလာပါတယ်ရှင်။အဝေးရောက်သမီးလေးဤကတော့အဖေများနေမှာဖေဖေဦးအောင်စိုးမြင့်ကိုသတိရနေပါတယ်လို့ဆိုလာပါတယ်။ပုံမှန်ဆိုရင်ဒီအချိန်အိမ်ပြန်လာလေးရှိပေမဲ့မရေရတဲ့အချိန်တွေကြာဒီနှစ်တော့အဝေးကပဲဆူတောင်းပေးလိုက်ပါရနော်အမြဲတမ်းအားပေးတဲ့ဖေဖေကြောင့်စိတ်ခွန်အားတွေတိုးရပါတယ်စားကောင်းတာလေးတွေစားတိုင်းဖေဖေကိုအမြဲတည်ရနေပါတယ်ဖ
ဖဖေးရဲ့မေတ္တာတွေအတွက်ကျေးဇူးပါလို့ပြောချင်ပါတယ်ရှင်နဲ့ဖီယိုကိုစာရင်းနေကြကိုရင်လွင်ကတော့
ဒါရမဲ့နှလုံးသားပိုင်ရှင်နေဖြစ်တဲ့အဖေနဲ့အမေရဲ့မေတ္တာစေစနာကြောင့်သားဒီလောကရဲ့လူဖြစ်ခွင့်ရခဲ့တာပါအဖေများနေ့မှာကပ္ပအဖေများနဲ့အတူကျွန်တော်ဘာဘာကိုလည်းဒီလေလိုင်းကနေပြီးတော့ရှ िख ိုးကြတော့ပါတယ်အမြဲတမ်းကြမ်းမှပျော်ရွှင်ပါစေ
နာဂတောင်တဲ့နန်းရွမြို့မှာတာဝန်ထမ်းဆောင်နေပါတယ်ဆိုတော့သားဖြစ်တဲ့ကိုသိန်းတန်းထွန်းကတော့ကလေးမျိုးနဲ့မြောက်စီးရွာမှာနေတဲ့အဖေဖြစ်တဲ့ဥဖေအောင်အတွက်ပါတယ်အဖေကိုတာဝန်ကြရနေရာကနေပြီးတော့အဖေများနေ့မှာကြတော့ရင်းနဲ့အဖေသားသမီးမြေးမြစ်တွေနဲ့အတူကျမ်းမှပျော်ရွှင်ပါစေလို့လည်းစူတောင်းစကားလေး VOE ကတစင်ပါကျမာလေးတဲ့နန်းရုံမျိုးကကိုသိန်းတန်းထွန်းအဝေးကဖေဖေကိုလှမ်းမြော်ပြီးတော့ရှ िख ိုးဥချကတော်လာပါရဲ့ရှင်ကျမဖတ်ခွေဆိုရိုးလေးတစ်ခုအတိုင်းဆိုရင်တော့အဖေဟာသားဖြစ်သူအတွက်ပထမဦးဆုံးတရေကောင်းသမီးဖြစ်သူအတွက်ပထမဦးဆုံးချစ်သူဖြစ်ပါလေတဲ့ဟုတ်ပါတယ်ဘွားကိုဥဆောင်လမ်းပြချစ်ချင်းမြတ်တာပေးစွမ်းနဲ့ဖခင်မှာရသောအဖြစ်ချစ်တာတွေကိုတီတီတတာမဖွဲ့နှဲ့ရပြီမဲ့နောက်ကျောကနေပြီးတော့ထောက်ခံပေးထားတဲ့ဖခင်တွေကိုဒီအစီအစဉ်လေးနဲ့ဥညွတ်ပြရစီရှင်ဖခင်ချစ်ချင်းလောကအလင်းဖြစ်ပါစေနော
တဲ့တွင်ကြီးရှုနာဆင်ကြတဲ့အခါအဲ့ဒီတဲ့တွင်တွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးတဲ့တွင်တွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့နိုင်ငံ내ပြည်သူတွေအတွက်အသက်အိုးအိမ်စီစဉ်ကိုအကာအကွယ်ပေးဖို့ဖွဲ့စည်းထားတယ်ဆိုတော့နိုင်ငံတကာကစစ်တပ်တွေအကြောင်းပြောပြပေးထားပါတယ်ရှင် စစ်တပ်ဆိုတာအမြဲတွန်တွဲနေတဲ့အကြောင်းအရာတစ်ခုပါ။ကမ္ဘာနိုင်ငံတိုင်းလူလူမှာနိုင်ငံရဲ့လုံခြုံရေးနိုင်ငံသားတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်စောင့်ရှောက်ပေးဖို့အတွက်စစ်တပ်ကိုဖွဲ့စည်းထားကြတယ်လို့ဆိုပါရယ်။ဒီလိုနိုင်ငံတွေမှာစစ်တပ်တွေထားရှိတဲ့အခါတချို့နိုင်ငံတွေကတော့စစ်တပ်အင်အားအရေးအတွက်နည်းနည်းပဲလိုအပ်တဲ့လောက်ထားကြသလိုတချို့နိုင်ငံတွေကတော့စစ်တပ်အင်အားကိုအရေးအတွက်ကောအရေးချင်းမှကြီးကြီးမားမားဖြည့်ဆည်းထားတာတွေ့ကြရပါတယ်။ကမ္ဘာပေါ်မှာစစ်တပ်အင်အားကိုအရေးအတွက်နဲ့ကြည့်မယ်ဆိုရင်တော့2022ခုနှစ်အတွင်းလေလာချက်တွေအရစစ်တပ်အင်အားအများဆုံးနိုင်ငံကကမ္ဘာပေါ်ကလူဦးရေအများဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာအင်ကြီးချင်းတရုတ်နိုင်ငံဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့စစ်တီအင်အားနှစ်သန်းနှစ်သိန်းနီးပါးရှိပါတယ်။ဒုတိယနေရာမှာရှိနေတာကတော့ကမ္ဘာပေါ်မှာလူဦးရေဒုတိယအများဆုံးနိုင်ငံဖြစ်ပြီးတော့သူကလည်းမြန်မာအင်ကြီးချင်းနိုင်ငံတစ်နိုင်ငံပဲဖြစ်တဲ့အိန္ဒိယနိုင်ငံဖြစ်ပါတယ်။စစ်တပ်အင်အားတသန်း၄သိန်းကျော်ရှိပါတယ်။အမေရိကန်ပြည်အောင်စုကတသန်း၄သိန်း၊မြောက်ကိုရီးယားကတသန်း၃သိန်း၊ရုရှားကတသန်းကျော်ရှိပါတယ်။ဒါကတော့ကမ္ဘာမှာစစ်တီအင်အားအများဆုံးရှိတဲ့နိုင်ငံတွေပါ။မြန်မာနိုင်ငံပါဝင်တဲ့အာဆီယံနိုင်ငံတွေထဲမှာတော့ဗီယက်နမ်နိုင်ငံကအင်အား၄သိန်း၂သောင်းကျော်နဲ့အများဆုံးပါပဲ။မြန်မာစစ်တပ်ကတော့အင်အား၄သိန်းကျော်နဲ့ဒုတိယအများဆုံးဖြစ်တယ်လို့လေ့လာချက်တွေကဆိုပါတယ်။ဒီလိုအရေးအတွေ့ကိုမကြည့်ပဲစစ်အသုံးစီအများဆုံးသုံးဆွဲနိုင်မှုခေတ်မီနည်းပညာနဲ့စစ်လက်နက်ပစ္စည်းအကောင်းဆုံးအများဆုံးသုံးနိုင်တဲ့ကမ္ဘာပေါ်ကအင်အားအကြီးဆုံးစစ်တပ်တွေရှိတဲ့နိုင်ငံတွေထဲမှာတော့အမေရိကန်ပြည်ထောင်စုကထိတ်ဆုံးနေရာမှာရှိနေပါတယ်။အဲဒီနောက်မှာတော့ရုရှား၊တရုတ်၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ရှိနေတာပါ။အခုလိုအင်အားကြီးမားတဲ့စစ်တပ်ကြီးတွေရှိတဲ့နိုင်ငံတွေရဲ့စစ်အသုံးစရိတ်ကိုကြည့်မယ်ဆိုရင်တော့2022ခုနှစ်အတွက်အမေရိကန်ပြည်ထောင်စုရဲ့စစ်အသုံးစရိတ်ကအမေရိကန်ဒေါ်လာဘီလီယံ850သုံးဆွဲပါတယ်။နိုင်ငံရဲ့လူမှုဖွံ့ဖြိုးရေးအစီအစဉ်တွေနဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တွေအတွက်သုံးဆွဲမှုပြီးရင်အများဆုံးသုံးတဲ့ကဏ္ဍပါပဲ။နိုင်ငံ GDP ရဲ့300ခန့်နှုန်းကျော်သုံးဆွဲတာပါ။ဒုတိယအများဆုံးစစ်အသုံးစရိတ်သုံးဆွဲတဲ့နိုင်ငံကတော့တရုတ်နိုင်ငံပါ။ဒီနှစ်မှာအမေရိကန်ဒေါ်လာ238ဘီလီယံသုံးပါတယ်။ Saudi Arabia ကတော့စစ်အသုံးစရိတ်အမေရိကန်ဒေါ်လာ 68.6 ဘီလီယံသုံးဆွဲပြီးတတိယအများဆုံးသုံးတဲ့နိုင်ငံအဖြစ်ရှိနေတာပါ။အခုလိုနိုင်ငံကြီးတွေအပြိုင်ဆိုင်စစ်တပ်အင်အားတိုးချဲ့လာနေတဲ့အချိန်မှာပဲကမ္ဘာပေါ်မှာစစ်တပ်ဖွဲ့စည်းထားတာလုံးဝမရှိတဲ့နိုင်ငံနဲ့တချို့ကတော့လိုအပ်လာတဲ့အခါရဲတွေနဲ့ပြည်သူတွေကစစ်တပ်အသွင်ပြောင်းတဲ့နိုင်ငံပေါင်း36နိုင်ငံရှိတယ်လို့လည်းသုတေသနပြုထားမှုတွေကဆိုပါတယ်ရှင
်။အခုကတော့သတင်းချင်းချုပ်ကိုမိုက်အင်ဂျင်နိုင်ငံတက်လှည့်တင်ပြပေးပါမယ်ရှင်။
ရုရှားနိုင်ငံမှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်ဖို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာတနင်္ဂနွေနေ့ကမြန်မာနိုင်ငံကနေထွက်ခွာသွားပြီဖြစ်ပါတယ်။စစ်ခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အတွက်ရုရှားခီးစင်ဟာဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ပြပခီးစင်ဖြစ်ပါတယ်။ဖေဖော်ဝါရီလ၁ရက်အာဏာသိမ်းခဲ့တဲ့နောက်ပိုင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးစားနပ်ရိက္ခာပြက်လက်မှုဒဏ်ခံနေရတဲ့ဒုက္ခသည်တွေအတွက်အကူအညီတွေပေးခွင့်ပြုဖို့မြန်မာစစ်ကောင်းဆောင်တွေကိုပုပ်ယဟန်မင်းကြီးဖရန်စစ်ကတနင်္ဂနွေနေ့ကမေတ္တာရက်ခံလိုက်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့လည်းပုပ်ယဟန်မင်းကြီးကမြန်မာစစ်ကောင်းဆောင်တွေကိုကြိမ်ဖန်များစွာမေတ္တာရက်ခံထားပြီးဖြစ်ပါတယ်။2022ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုကိုမြန်မာသတင်းသမားဦးအေးချမ်းနိုင်အားချင်းမြင့်ဂုံပြူလိုက်ကြောင်းနယူးယောက်ခြေဆိုင်သတင်းသမားများကာကွယ်စောက်ရှောက်ရေးကော်မတီ CPJ ကထုတ်ပြန်ကြေညာခဲ့ပါတယ်။ဦးရဲကျန်းနိုင်ဟာဒီမိုကရက်တစ်မြမအတန် DVB ကိုပူးတွဲတည်ထောင်သူတဦးဖြစ်ပြီးလက်ရှိအက်ဒီတာချုပ်နဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်ပါတယ်။ DVB ဟာမြမနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်းတစ်ခုဖြစ်ကြောင်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကာကွယ်ထိုးစေးစံသက်ကာလအဆင့်တစ်ခုနဲ့တစ်ခုကြားသတင်း16ပတ်ကနေ10ပတ်ဒါမှမဟုတ်12ပတ်အထိရှော့ချလိုက်တယ်လို့အကြီးတန်းကျန်းမာရေးအရာရှိတအုပ်ကတောက်ကြနေကပြောပါရယ်ထိုင်း Science Bioscience နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲပြီးပြည်ရင်း COVID-19 ကာကွယ်ဆေးထုတ်လုပ်ဖို့စံသက်နေတာပါအာဖဂန်နစ္စတန်ကောင်းဆောင် Ashraf Ghani နဲ့အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲအဖွဲ့ကောင်းဆောင် Abdullah Abdullah တို့ဟာလာမယ့်တောက်ကြနေကြရင် American သမ္မတ Joe Biden နဲ့အင်ဒူရောမှာတွေ့ဆုံဖို့ရှိပါတယ်။ American တပ်တွေအာဖဂန်ကပြန်ရုပ်သိမ်းနေချိန်မှာပဲအာဖဂန်ကောင်းဆောင်ရဲ့ခီးစဉ်ထွက်ပေါ်လာတာပါ
။သတင်းချင်းချုပ်ကိုမိုက်အင်ချင်းနိုင်တင်ပြပေးခဲ့တာပါ။
VOE မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းလာနေမနေ့ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9နာရီကနေ10နာရီထိထုတ်လွှင့်မယ်။တင်းနှင်းလာနေညချမ်း VOE Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 58တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ VOE ကိုအားပေးနိုင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ။ကျမသင်္ကေတထိုက်ပါရှင်။
This program has